Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Metro VOA American တန်ကနေ2018ခုနှစ်ဩဂုတ်လ26ရက်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါထင်ရှားတဲ့ရုရှားတက်ခံခေါင်းဆောင်ကိုရုရှားအနာဂတ်ကပြန်ဖမ်းလိုက်ပါတယ်ဟီလာရီကလင်တန်အီးမေးလ်အသုံးပြုမှုအရှုပ်တော်ပုံကိုစုံစမ်းတာနဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်က FBI ကိုထပ်ပြီးဝေဖန်ပြောဆိုပါတယ်ရခိုင်မျိုးပန်းအကြမ်းဖက်ဖြစ်ရဲ့နှစ်ပတ်လည်စနေနေ့မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲဆန္ဒပြခွင့်နဲ့ဆူတောင်းပွဲတွေလိုကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲနိုင်ငံတကာသတင်းတွေမှာထိတ်တန့်ရောက်နေတဲ့ American သမ္မတ Donald Trump နဲ့ပတ်သက်တဲ့သတင်းကိုနှာစင်ရမှာပ
ါ The Justice Department's Office of Legal Counsel the OLC has said in a couple of opinions that it does not believe that a sitting president while in office
ဒါကတော့သူ့ရဲ့ရှင်းနေဟောင်းအမှုမှာသမ္မတ Donald Trump ပတ်သက်နေတယ်ဆိုတာနဲ့ပတ်သက်လို့ဥပဒေကြောင်းနဲ့နိုင်ငံရေးရာအလားအလာသုံးသပ်ချက်ကိုတင်ဆက်ဖို့ရှိပါတယ်ဒါအပြင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နနခင်အင်္ဂလိပ်စာသင်ခန်းစာစနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်စတာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ရုရှားတက္ကသိုလ်ခေါင်းဆောင်အလက်စီနိုဗယ်နီကိုမော်စကိုမြို့တော်မှာဖမ်းဆီးလိုက်ပါတယ်သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်မှုနဲ့ပထမတစ်ခါဖမ်းဆီးခံထားရတာကနေပြန်လွတ်လာတာနှစ်လပဲကြာပြီးတဲ့နောက်အခုထပ်အဖမ်းခံရတာပါဘာကြောင့်ဖမ်းဆီးလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပဲဒန်နီလော့ဖ်စကီစကီးစခန်းမှာသူ့ကိုချုပ်ထားတယ်လို့နာဗယ်နီရဲ့ပြောခွင့်ရအမျိုးသမီးကစနေနေ့မှာပြောပါတယ်သမ္မတပူတင်ဆိုရောက်ကိုစန့်ကျင်ဆန္ဒပြပွဲတွေမော်စကိုမြို့တော်နဲ့တခြားမြို့ကြီးတရားနီးပါးမှာစက်တင်ဘာလ9ရက်နေ့ကျရင်လုပ်မယ်လို့နာဗယ်နီကစနေနေ့မှာပဲသူ့ရဲ့ blog မှာရေးပါသေးတယ်အငြိမ်းစားယူနိုင်တဲ့အသက်အရွယ်ကိုပြင်ဆင်မဲ့သမ္မတပူတင်ရဲ့အစဉ်အဆက်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြပွဲတွေလုပ်မှာပါစက်တင်ဘာလ9ရက်နေ့ဟာမော်စကိုမြို့တော်ဝင်ရွေးကောက်ပွဲလုပ်မယ်နေလည်းဖြစ်ပါတယ်အနာဘယ်နီကနော်ဗယ်နီကိုဖမ်းလိုက်တာဟာဆန္ဒပြပွဲတွေလုပ်မဲ့အစီအစဉ်နဲ့ဆက်ဆံနေနိုင်တယ်လို့သူရဲ့ပြောခွင့်ရခီရာယာမရှ်ကအခိုးမော်စကီဗီရေဒီယိုသတင်းဌာနကိုပြောပါတယ်။နော်ဗယ်နီဟာအစိုးရကိုတိုက်ခိုက်လုပ်တဲ့လှုပ်ရှားမှုတွေကြောင့်တရားစွဲခံရတာအများပြားရှိမှုပါတယ်။အဲလိုသူရဲ့ရာဇဝတ်ပြစ်မှုနောက်ခံမတန်းကြောင်းပဲပြီးခဲ့တဲ့မတ်လကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခွင့်မရဘဲပိတ်ပင်ကန့်သတ်ခံရပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရဘောအနေနဲ့ကြားရောက်စီလောက်တဲ့တာလီဘန်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလှနေခြင်းမှာပဲနိုင်ငံရဲ့လူမျိုးရေးအကြံပေးပုဂ္ဂိုလ်အသက်49နှစ်အရွယ်မိုဟာမက်ဟနီဖ်အက်ဒမာရုတ်တရက်နှုတ်ထွက်သွားပါတယ်နိုင်ငံတော်ညီညွတ်ရေးအားကောင်းစဉ်မဲ့ကိစ္စနိုင်ငံတော်အင်းကျင်းတည်ငြိမ်ရေးတိဆောက်ဖို့နဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေအစိုးရအကောင့်တရက်ဖြစ်လာစေရေးနဲ့ဒေသတွင်းနိုင်ငံကဆက်ဆံရေးတွေအောင်မြင်မှုကိစ္စတွေမှာအစိုးရခေါင်းဆောင်တွေကြားစိတ်ဝမ်းကွဲပြားမှုအကြီးကျယ်ဖြစ်နေတာကြောင့်အခုလိုနှုတ်ထွက်လိုက်ရတာအဖြစ်ကြောင်း VOA ကလက်ခံရရှိတဲ့သူ့ရဲ့ကြေညာချက်မှာရေးထားပါတယ်အက်မာရဲ့နှုတ်ထွက်မှုကိုလက်ခံကြောင်းအာဖဂန်သမ္မတရုံးကချက်ချင်းကြေညာလိုက်ပြီးအက်မာရဲ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်သမ္မတကြီးဟာမာဒူလာမိုဟစ်ကိုအစားထိုးခန့်အပ်လိုက်မယ်လို့ဆိုပါတယ်အက်မာဘာကြောင့်မမျှော်လင့်မဲ့ရုတ်တရက်နှုတ်ထွက်သွားတယ်လဲဆိုတာကိုသမ္မတရုံးရဲ့ကြေညာချက်မှာအကြောင်းပြချက်မပေးပါဘူးသမ္မတအက်ရှရက်ဂန်နီကအက်မာအပါဝင်ပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးတွေကိုရောထောင်လိုင်းရေးအကြီးအကဲကိုပါယာဒူအားနှုတ်ထွက်ဖို့ညွှန်ကြားခဲ့ကြောင်းအစိုးရသတင်းရင်းမြစ်တွေကိုကိုးကားပြီးအာဖဂန်ရဲ့အဓိကရုပ်သံသတင်းဌာနနှစ်ခုမှပြောပါရယ်အစိုးရတာဝန်ရှိသူတွေကတော့အခုချိန်ထိတရားဝင်ထုတ်ပြောတာမရှိသေးပါဘူးအာဖဂန်ပြည်တွင်းသတင်းတွေမှာတော့ပြီးခဲ့တဲ့သတင်းပတ်တွေတည်းသမ္မတဂန်နီရုပ်သံမေကွန်ပြောနေတဲ့ဂဘူးမျိုးကသမ္မတအိမ်တော်ကိုဒုံးကျည်နဲ့တိုက်ခတ်ခဲ့ကြောင်းတပုန်တွေကဗျူဟာအရအရေးပါတဲ့ဂါစနီမျိုးကိုတင်းခဲ့ကြောင်းဒါတွေဟာအစိုးရထိတ်တန့်အရာရှိတွေကိုသမ္မတဂန်နီကနှုတ်ထွက်ခိုင်းတဲ့အကြောင်းတွေဖြစ်နိုင်ကြောင်းရေးပါတယ်နှုတ်ထွက်သွားတဲ့လူညွေးအကြံပေးအက်ဒမာဟာအရင်သမ္မတဟောင်းဟာမစ်ခါဇိုင်းလက်ထက်မှာပြည်ထရေးဝန်ကြီးဖြစ်ခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်မှာဟီလာရီကလင်တန်ရဲ့အီးမေးလ်အသုံးပြုမှုအရှုပ်တော်ပုံပေါ် FBI စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ထပ်ပြီးတော့ဝေဖန်လိုက်ပြီးအချိန်တခုမှာသူ့အနေနဲ့ဝင်ပြီးကင်တွေရဖို့ရှိတယ်လို့ဆိုပါတယ်။ FBI အဖွဲ့ဟာဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးဘွာရုံကကိုယ်ပိုင်အီးမေးလ်ဆာဗာကိုအသုံးပြုတဲ့ပေါ်စုံစမ်းစစ်ဆေးမှုရတဲ့စီတပိုင်းဖြစ်ကလင်တန်ရဲ့အီးမေးလ်တွေကိုတည်တည်ကြာကြာသုံးသပ်ဆန်းစစ်ဖို့ပြက်ကွက်ခဲ့တယ်လို့ခိုင်လုံတဲ့ထောက်ထားတစ်ခုခုမပေးဘဲသမ္မတထရမ့်က Twitter မှာပြောပါတယ်။ဒါအပြင်ရှေ့နေကျ Jeff Sessions ကိုလည်း Twitter ကနေပဲသမ္မတထရမ့်ကထပ်ပြီးဝေဖန်ပြောဆိုပါတယ်။ Mr. Sessions ဟာသူ့လက်အောက်မှာဘာတွေဖြစ်နေလဲဆိုတာကိုနားမလည်ဘူးလို့သမ္မတကဆိုပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာနဲ့ပတ်သက်လို့လည်း တကယ်အချင်းပြတ်ချဆမှုကို24မှာမကင်တွေပဲလှုပ်ရှင်တာကိုစိတ်ကြိုက်လုပ်နေတယ်လို့သမ္မတထရမ့်ကဆွဆွရေးသားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဟာသမ္မတထရမ့်အတွက်အတော်လေးအကြက်ရိုက်တဲ့သတင်းပတ်ပါ။သူရဲ့မဲဆွယ်စည်းရုံးရေးဖွဲ့မန်နေဂျာဟောင်းဖောမန်နဖိုဟာဆွဲချက်ရှိခုအတွက်ဖြစ်ရှိကြောင်းဂျူရီဖွဲ့ကဆုံးဖြတ်ထားတယ်လို့သူရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းမိုက်ကယ်ကိုဟင်ကလည်းသမ္မတထရမ့်နဲ့အရှုံရှင်းဖြစ်ခဲ့ဘူးသူမျိုးသမီးနှစ်ယောက်ကိုရွေးကောက်ပွဲမတိုင်ခင်မှာငွေပေးနှုတ်ပေးဖို့အတွက်သမ္မတကသူ့ကိုညွှန်ကြားခဲ့တာလို့ထွက်ဆိုထားပါတယ်။
ပါလက်စတိုင်းကောင်းဆောင်နေတဲ့ဆက်ဆံရေးအစင်မပြေဖြစ်နေခြင်းမှာပဲပါလက်စတိုင်းကိုပေးနေတဲ့အမေရိကန်ရဲ့ကူညီထောက်ပံ့မှုဒေါ်လာဘီလီယံ200ကျော်ကိုဖြတ်တောက်လိုက်ကြောင်းအမေရိကန်နိုင်ငံရဲ့ယာယီဝန်ကြီးဌာနကတောက်ကြနေမှာကြေညာပါတယ်။ဒါဟာချင်းချောက်အကြက်ကန်မှုတစ်ခုဖြစ်တယ်လို့ပါလက်စတိုင်းလွတ်မြောက်ရေး PLO အဖွဲ့ရဲ့ဗဟိုကော်မတီဝင်ဝါဆဲအဘူယူဆပ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့သမ္မတဒေါ်နယ်ထရမ့်အစိုးရဟာပါလက်စတိုင်းပြည်သူတွေကိုချင်းချောက်အကြက်ကန်နေကြောင်းနောက်ဆုံးတစ်ခေါက်ဒေါ်လာတန်200ဖြတ်တောက်မှုအပါအဝင်အခုလိုအကူအညီဖြတ်တောက်မှုတွေကိုမျှော်လင့်ထားပြီးသားဖြစ်ကြောင်းနဲ့အမေရိကန်အနေနဲ့တစုံတရာအပေးယူလုပ်ချင်တဲ့အခါမျိုးမှာဒီလိုအကူအညီဖြတ်တောက်ပြီးဖိအားပေးတဲ့နည်းကိုသုံးလေရှိကြောင်းယူဆပ်ကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933လိုင်းထိုမီတာ40kHz 4683ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA ကနေတနင်္ဂနွေနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဩဂုတ်လ25ရက်နေ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့တွေကိုအာစာအကြမ်းဖက်အဖွဲ့ကတိုက်ခိုက်တာခံရပြီးတဲ့နောက်မြမတပ်မတော်နဲ့လူကြီးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်ခဲ့ပြီးနောက်ဆက်တွဲအနေနဲ့ဒုက္ခသည်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနေ့အထိမ်းအမှတ်ဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသကဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေစုဝေးပြီးဇန္နပြပွဲတွေနဲ့ဝိပုစုတောင်းပွဲတွေစနေနေ့ကလုပ်ကြပါတယ်။ဒုက္ခသည်တွေကတရားမျှတမှုကိုလိုချင်တဲ့အကြောင်းနဲ့သူတို့နေအိမ်တွေစီကိုပြန်သွားခြင်းနဲ့အကြောင်းဇန္နပြပွဲတွေတွင်ပြောကြပါတယ်။ကျွန်တော်တို့ဟာရိုဟင်ဂျာတွေပါကျွန်တော်တို့ဟာမွတ်စလင်တွေပါကျွန်တော်တို့မြေကျွန်တော်တို့အိမ်တွေကနေမောင်းထုတ်ခံထားရတာပါလို့ဇနပြပွဲတစ်ခုအတွင်းဒုက္ခသည်တယောက်ကပြောတာကို AP သတင်းတပုတ်မှာဖော်ပြထားပါတယ်ဒုက္ခသည်တွေကသူတို့ကိုယ်သူတို့ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုမြန်မာဆိုရကအတိမတ်မပြုတ်တယ်လို့မြန်မာလူလူထဲမှာလည်းဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံတွင်တရားမဝင်ဝင်ရောက်လာတဲ့ဘင်္ဂလီတွေဆိုပြီးတော့သတ်မှတ်ကြသူအများကြီးရှိပါတယ်ဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးတဲ့မြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားကုလသမဂ္ဂအဖွဲ့အစည်းတွေကြားသဘောတူညီချက်တွေနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိတော့ထိထိရောက်ရောက်အကောင့်ထဲပေါ်နိုင်တဲ့အခြေအနေမရှိသေးပါဘူး။ရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တဲ့အခြေအနေတွေရှိနေသေးတယ်ဆိုတဲ့သတင်းတွေကိုဆက်ရနေစေဖြစ်ပြီးတော့ဒီနှစ်ဇန်နဝါရီလကနေဇွန်လအတွင်းနောက်ထပ်ဒုက္ခသည်1,000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်ရောက်လာတယ်လို့ဒီသတင်းပတ်အတွင်းမှာပဲကုလသမဂ္ဂကပြောထားပါဗျ။အ
မေရိကန်ရေတပ်ရဲ့အမှတ်နှစ်ရေတပ်ဖွဲ့ကိုတရားဝင်ပြန်လည်ဖွဲ့စည်းလိုက်ပြီဖြစ်ပြီးမြောက်အတ္တလန်တစ်သမုဒ္ဒရာကိုအာယုံဆိုင်ပြီးတော့အရှိန်တိုးပြင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။မြောက်အတ္တလန်တစ်သမုဒ္ဒရာဟာစီးကာလအဆုံးသတ်ပြီးသွားပြီးကတည်းကမတွေ့ရသေးတဲ့နှုံနဲ့ရုရှားစစ်ဘက်လှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။အခုအပြောင်းလဲကတော့အများအားဖြင့်ဖွဲ့စည်းမှုပုံစံအပြောင်းလဲဖြစ်ပါတယ်။အမေရိကန်အရှိဘက်ကန်ယူဒန်နဲ့နော်ဝေနဲ့ရုရှားကမ်းလွန်ဘရန့်ပင်လယ်မှာလွှတ်ထားတဲ့အမေရိကန်စစ်သင်္ဘောတွေကိုကြီးကြပ်ဖို့အတွက်ရေတပ်ဗိုလ်ချုပ်ကြီးအဆင့်ကိုကဲမှုဌာနချုပ်ကိုပြန်ဖွဲ့စည်းတဲ့သဘောဖြစ်ပါတယ်။မူလအမှတ်နှစ်ရေတပ်တပ်ဖွဲ့ကိုအဲ့ဒီအချိန်ဆိုဗီယက်ပြည်ထောင်စုနဲ့ချင်းချောက်မှုတိုးလာတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့1950ပြည့်နှစ်ကဖွဲ့စည်းခဲ့တာပါ။1962ခုနှစ်ကျူဘာဒုံးကျည်အရေးခင်းလို့ဖြစ်ရမျိုးတွေမှာဒီရေတပ်ဖွဲ့ဟာအဓိကအခန်းကနေပါဝင်ခဲ့ပါတယ်။2012ခုနှစ်မှာတော့ကုန်းကြစည်ချွေတာဖို့အတွက်အမှတ်နှစ်ရေတပ်တပ်ဖွဲ့ကိုဖျက်သိမ်းပြီးရေတပ်တပ်ဖွဲ့များကိုကဲမှုစစ်ဌာနချုပ်နဲ့ပေါင်းလိုက်တာပါ။အမှန်နဲ့ရေတပ်ကိုတောက်ကြနေမှာတရားဝင်ပြန်လည်ဖွဲ့စည်းလိုက်တာဟာအမေရိကန်စစ်ဘက်မဟာဗျူဟာမှာကျေပြန့်တဲ့အပြောင်းလဲတစ်ခုဖြစ်လာတာကိုထင်ဟပ်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကစိုးရိမ်ချက်ဟာအကြမ်းဖက်ဝါဒနှင်းနှင်းရေးနဲ့အရှေ့လေပိုင်းအရေးကနေရုရှားတရုတ်တို့နဲ့အမေရိကန်ကြားပြန်ဆိုင်မှုတိုးပွားလာတဲ့အပေါ်ပြောင်းလဲလာနေတာကိုပြသတဲ့သဘောဖြစ်ပါတယ်။ရေတပ်စစ်စင်ရေးအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ကတ်ဆင်ကစစ်ပွဲတပွဲအတွက်ကျွန်တော်တို့လုပ်နေတာမဟုတ်ပါဘူး။ဒါပေမဲ့စစ်ပွဲတွေကိုရှောင်ရှားဖို့အကောင်းဆုံးနည်းလမ်းကဖြစ်နိုင်သမျှအားအကောင်းဆုံးတိုက်ခိုက်မှုပြင်းထန်ဆုံးစစ်ရှင်ပြိုင်စွမ်းရည်အမြင့်ဆုံးရေတပ်တစ်ခုတည်ဆောက်ဖို့ပဲဖြစ်ပါတယ်လို့ဗာဂျီးနီးယားပြည်နယ်နော်ဖော့ရေတပ်စခန်းမှာပြောကြားခဲ့ပါတယ်။
စနေကရှင်ပဲကစားကြတဲ့ပရီးမီယာလီဂ်ပွဲစဉ်ဒီမှာပြီးခဲ့တဲ့ဘောလုံးရာသီချန်ပီယံမန်စီးတီးအသင်းဟာအဝေးခွင့်မှာဝိုးဗ်စ်အသင်းနဲ့တစ်ဖက်တကူးစီသွင်ပြီးတည်ကြပါတယ်။တခြားထိပ်တန်းအသင်းတွေဖြစ်တဲ့အာဆင်နယ်နဲ့လီဗာပူးတို့ကတော့အိမ်ကွန်းဒီမှာအသီးသီးအနိုင်ရပါတယ်။အာဆင်နယ်ကဝက်ဆမ်ကို3ဂိုးတကူးနဲ့နိုင်ပြီးလီဗာပူးကဘရိုက်တန်ကို2ဂိုးတကူးမရှိနဲ့နိုင်တာပါ။ဂျန်ပွဲတွေမှာလက်စတာစီးတီးကဆော့သမ်တန်ကိုဝေးခွင့်မှာ2ဂိုးတကူးနဲ့နိုင်ပြီးဘိုးမော့ကအိမ်ကွန်းမှာအေဗာတန်နဲ့တစ်ဖက်2ဂိုးစီသွင်ပြီးကာဒစ်စီးတီးကဝေးခွင့်မှာဟက်ဒါစ်ဖီးလ်နဲ့ဂိုးမရှိသေးကြပါဘူး။ဒီကနေ့မှာဝတ်ဖို့နဲ့ခရစ်စတယ်ဘဲလစ်၊ဖူလ်ဟမ်နဲ့ဘန်လီ၊နူကာစနဲ့ချယ်ဆီတို့ရမယ်ကစားဖို့ရှိပါတယ်။မြန်မာပရိသတ်အများစုအားပေးကြတဲ့မန်ချက်စတာယူနိုက်တက်အသင်းကတော့တနင်္လာနေ့ကျရင်စပါအသင်းနဲ့အင်ကွင်းမှာကံပိုးရှိပါတယ်။မန်ယူအသင်းဟာအင်ကွင်းမှာယာစီအဖွင့်ပွဲဖြစ်ခံရတဲ့လက်စတာစီးတီးနဲ့ပွဲမှာ2ဂိုးတကူးနဲ့ကပ်ပြီးအနိုင်ရပေမယ့်ဒုတိယပွဲအဖြစ်အဝေးကွင်းခံရတဲ့ဘရိုက်တန်နဲ့ပွဲမှာတော့2ဂိုး3ဂိုးနဲ့ရှုံးထတာကြောင့်နီးပြမော်ရီညိုပေါ်မန်ယူပရိသတ်တွေအတော်လေးမကြင်မနက်ဖြစ်ပြောဆိုသံတွေထွက်ထားပါတယ်။လက်ရှိမှာတော့လီဗာပူးအသင်းဟာ၃ပွဲကစား၃ပွဲနိုင်တဲ့အမှတ်ပေးစရာထိပ်ဆုံးမှရည်တည်နေပါတယ
်။လိန်းလို့အမည်ပေးထားတဲ့မုန်တိုင်းဟာဟာဝိုင်ကျွန်းစုဒေသတချို့ကိုဝင်ရောက်တိုက်ခတ်သွားပြီးနောက်လေတိုက်နှုံးကျသွားပေမဲ့မိုးကတော့အန္တရာယ်ရှိတဲ့အနေအထားမှာရွာနေသေးပဲလို့မိုးလေဝသကျွမ်းကျင်သူတွေကပြောပါတယ်။စနေနေ့ကဟိုနိုလူလူကျွန်းတောင်ဘက်ချမ်းမိုင်130အထိမုန်တိုင်းတိုက်ခတ်ခဲ့ပြီးမိုးရေကြိမ်လက်မ30အထိရွာသွန်းနိုင်တယ်လို့အမျိုးသားမိုးလေဝသစောင့်ကြည့်ရေးဌာနကခန့်မှန်းပါတယ်။မုန်တိုင်းဟာဟိုနိုလူလူမြောက်ဘက်ခြမ်းကိုတနာရီ3မိုင်နှုန်းနဲ့ရွေ့နေပါတယ်။စနေနေ့နှောင်းပိုင်းမှာတော့လိန်းမုန်တိုင်းဟာကျွန်းရဲ့အနောက်ဘက်ခြမ်းကိုဦးတည်သွားမယ်လို့ညွှန်လင်းရပြီးအန္တရာယ်ပေးနိုင်တဲ့အခြေအနေကနေရော့ကျသွားနိုင်ပါတယ်။ဟာဝိုင်ကျွန်းတခုဖြစ်တဲ့မာဝီမှာတော့တပေလောက်ရေကြီးနေပြီးလေတိုက်နှုန်းကတနာရီမိုင်50အထိမြင့်လာနိုင်တာကြောင့်ပြီးခဲ့တဲ့24နှစ်အတွင်းကျွန်းမာမြေပြူရာလျှက်စစ်မီပြတ်တောက်တာတွေဖြစ်ကုန်ပါတယ်။အာဝူဟုကျွန်းမာတော့၃လက်မှနီးပါးရေတက်ခဲ့ပါတယ်ခင်ဗျာ။ Direct from Washington The Voice
of America The VOA ကိုကြကြသိန်းနဲ့ကိုညာဝင်းအောင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတပုတ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုမှတရားဥပဒေအထက်မှဘယ်သူမှမရှိဘူးလို့ဆိုကြပေမဲ့သမ္မတတယောက်ကရာဇဝတ်နဲ့ပတ်သက်လာတဲ့ဆိုရင်ကောဘလို့ဖြစ်လာနိုင်ပါသလဲ။ဒေါ်နယ်ထရန့်ဟာသူ့ရဲ့ရှေ့နေဟောင်းကိုဟန်ဆွဆွဲခံနေရတဲ့ပြစ်မှုတွေနဲ့ပတ်သက်ကြောင်းပေါ်မပေါ်လွင်ထင်ရှားလာနေပါတယ်ဒါကြောင့်တရားဆွဲဆိုခံရနိုင်သလားဒါမှမဟုတ်နိုင်ငံရေးနည်းနဲ့ကုစားနိုင်သလားဆိုတာ VOA သတင်းတော့ Jim Malone ရဲ့သုံးသက်ချက်ကိုဦးကျော်စန္ဒာကတင်ပြမှာပါရှင
် Donald Trump ရဲ့ရှင်းနေဟောင်း Michael Cohen ကသူဟာမဲဆွဲရန်ပုံငွေဆိုင်ရာဥပဒေကိုချိုးဖောက်ခဲ့တာက Trump ရဲ့ညွန်ကြားချက်အရလုခဲ့တာဖြစ်တယ်လို့ဆိုလာပြီးတဲ့နောက်ဒီကိစ္စပေါ်ပေါက်လာတာဖြစ်ပါတယ် Trump ကတော့အနောက်ဗီဂျီးနီးယားပြည်နယ်မှာလူထုကိုတရားဟောတဲ့အခါမှာဒါကိုထက်မပြောပဲသူ့အဆိုအရလက်ထက်မှာအမေရိကန်ထက်မှန်ပြီးတော့အနိုင်ရနေတဲ့ကမ္ဘာတဝန်းလုံးရဲ့လေးစားမှုကိုရရှိလာတဲ့အမေရိကန်ဗီဇာလင်းပထမဖြစ်တယ်ဆိုပြီးပြောဆိုနေပါလေ။
Under our administration America is winning again and America is being respected again all over the world. It's America.
ဒါပေမဲ့ရှင်နေဟောင်းကိုဟန်ရဲ့ပြစ်မှုနဲ့ဒေါ်နယ်ထရမ့်ရဲ့မဲဆွေရေးမန်နေဂျာပေါ်မနဖော့ရဲ့ငွေကြေးလိမ်လည်မှုတို့ဟာပြိုင်ဘက်ဒီမိုကရက်တစ်အဖို့မတကင်ပြုလုပ်လာမဲ့စက်တမ်ဘာရွေးကောက်ပွဲမှာထိုးနှက်တိုက်ခိုက်စရာနိုင်ငံရေးလက်နက်တွေဖြစ်သွားခဲ့ပါတယ်။ထက်လွတ်တော်ဒီမိုကရက်အမတ်အများစုရဲ့ခေါင်းဆောင်ရှက်ရှူမာကလွှတ်တော်ရင်းမှာအခုလိုပြောသွားခဲ့တာ
ပါ။ If my Republican colleagues remain silent, the party is becoming a co-conspirator.In the culture of
ကျွန်တော်ရဲ့ Republican မိတ်ဆွေတွေတိုင်းပြည်နဲ့ဖွဲ့စည်းပုံဥပဒေရဲ့မျက်နှာမထောက်ပဲဒီကိစ္စမှာနှုတ်ဆက်နေကြမယ်ဆိုရင်ခင်ဗျားတို့ပါတီဟာသမ္မတနဲ့ပတ်သက်နေတဲ့ခြားစားပျက်စီးမှုမှာအလိုတူအလိုပါတွေဖြစ်သွားပါလိမ့်မယ
်ဥပဒေရေးရနဲ့ပတ်သက်ပြီးသုံးသပ်သူတွေကတော့ကိုဟန်ကျူးလွန်တဲ့အမှုတွေမှာသမ္မတပတ်သက်နေနိုင်တဲ့ကိစ္စဟာသမ္မတကိုဥပဒေအရအန္တရာယ်ကျရောက်စေနိုင်တယ်လို့ဆိုနေကြပါတယ
် He is potentially now an unindicted co-conspiratorand could be in
အခုကတော့သူဟာစွဲချက်တင်မခံရသေးတဲ့ပူပေါင်းကြံစီသူပါစွဲချက်တင်ခံရနိုင်ပါလေအခုမေးရမှာကလက်ရှိတာဝန်ထမ်းဆောင်ဆဲသမရတယောက်ကိုစွဲချက်တင်လို့ရမရဆိုတာပဲဖြစ်ပါတယ်သူကိုစွဆွဲပစ်တင်နိုင်နေဆိုတာကတော့ရှင်းပါတယ်ဒါပေမဲ့အဲ့ဒီလိုစွဆွဲပစ်တင်ဖို့ impeach လုပ်ဖို့ဆိုတာကလည်းအောက်လူတော်နဲ့အထက်လူတော်မှာသူရဲ့ Republican Party ကအာသာနေရင်မဖြစ်နိုင်ပါဘူ
း George Washington တက္ကသိုလ်ဥပဒေပါမခါ Paul Schrift Berman ပြောသွားတာဖြစ်ပါတယ်တကယ်လို့သမ္မတဟာနောက်ဆုံးတနေ့ရာဇဝတ်မှုတစုံတရာနဲ့ ဆွေချက်တင်ခံရနိုင်ကြည်ရှိလာတဲ့ဆိုရင်တော့တရားဥပဒေဆွေချက်ထက်လွတ်တော်မှာဆွဆွဲပြစ်တင်ခံရတာကမှသူ့အတွက်ပူပြီးဆက်သရရနိုင်ပါတယ်။တာဝန်ထမ်းဆောင်စေသမ္မတတယောက်ကိုဆွေချက်တင်မခံရနိုင်အောင်တားဆီးနိုင်ပွဲရှိတဲ့ဌာနတွင်လက်ညံချက်တွေကတရားရေးဌာနမှာတားဆီးတည်ရှိလာခဲ့တာပါ။1998-99တုန်းကသမ္မတဘီလ်ကလင်တန်တခါဒီမတိုင်ခင်1994ကလည်းရစ်ချတ်နက်ဆန်တို့ကိုဆွဆွဲပြစ်တင်ရေးနဲ့စုံစမ်းစစ်ဆေးမှုတွေအတွင်းဒီလက်ညွန်ချက်တွေအတိုင်းဖြစ်သွားခဲ့တာပါပဲ။ဒါပေမဲ့သမ္မတတယောက်ဟာယာရုသက်တမ်းထမ်းဆောင်ပြီးရဲ့နောက်မှာတော့တရားရုံးမှာသူ့ကိုရာဇဝတ်မှုနဲ့ဆွဲချက်မတင်ရဘူးလို့ဖွဲ့စည်းပုံဥပဒေကတားမြစ်ထားတာမရှိပါဘူး။သမ္မတကလင်တန်ဟာမိုနီကာလေဝင်စကီနဲ့ရှုပ်တဲ့ကိစ္စလင်ညာထွက်ဆိုခဲ့တဲ့အတွက်အောက်လွှတ်တော်ကဆွဆွဲပြစ်တင်တာခံရပေမဲ့အထွတ်လွှတ်တော်ကစစ်ဆေးတဲ့အခါမှာတရေသေးလွှတ်ခဲ့ပါတယ်။သမ္မတနစ်ဆင်ကတော့အောက်လွှတ်တော်ကဆွဆွဲပြစ်တင်ဖို့စတင်ချိန်မှာပဲရာထူးကနှုတ်ထွက်သွားခဲ့ပါတယ်။ဒါကဥပဒေကြောင့်ပါ။တခါနိုင်ငံရေးအရာကြည့်မယ်ဆိုရင်အခုအခါမှာအထွတ်လွှတ်တော်က Republican အမတ်တွေလက်ထက်မှာရှိနေသေးပါ။နိုဝင်ဘာ7ရက်နေ့ရွေးကောက်ပွဲမှာအောက်လွှတ်တော်ကို Democrat တွေကလွှမ်းမိုးပြီး Donald Trump ကိုဆွဆွဲပြစ်တင်မယ် impeach လုပ်မယ်ဆိုသည့်တိုင်အောင်အထက်လွှတ်တော်ကတော့စစ်ဆေးရမှာဖြစ်ပါတယ
် The fact that he might not be able to be prosecuted while president might cause some people to think
သမ္မတတယောက်ကိုပြစ်မှုထင်ရှားစီရင်ဖို့အထက်လွှတ်တော်အမတ်3ပုံ2ပုံရဲ့မဲလိုအပ်ပါတယ်သမ္မတ2ယောက်ကိုဆွဆွဲပြစ်တင်ခဲ့ဘူးပါတယ်သမ္မတ Andrew Johnson ရော Bill Clinton ပါယာရုကဖယ်ရှားတာမခံခဲ့ရပါဘူး
ဥပဒေကြောင့်သုံးသက်သူဆိုင်ခရစ်စနာပါရကက်ပြောတော်တာဖြစ်ပါတယ်။သမ္မတရဲ့ရှင်နေရူဒီဂျူလီယာနီကတော့သမ္မတဟာဆွဆွဲစစ်ဆေးမှုတွေခံရနိုင်တယ်ဆိုတဲ့ကိစ္စကိုလုံးဝပယ်ချပါတယ
်။ဆွဆွဲမမြတ်တဲ့ကိစ္စဟာလုံးဝအတိအပြည့်မရှိဘူးလို့ထင်ပါတယ်။အဲ့ဒီလိုလှုပ်ရှားအကြောင်းလုံးဝမရှိပါဘူး။သူဟာရုရှားနဲ့လည်းထိတဲ့မတွေ့ပါဘူး။တရားစီရင်ရေးကိုလည်းမပိတ်ဆို့ပါဘူး။ကိုဟင်ပြောသမျှကိုတက်တည်မပြနိုင်ပါဘူး။နိုင်ငံရေးရည်ရွယ်ချက်အတွက်ပဲဆွဆွဲမမြတ်နိုင်ပါလိမ့်မယ်။အဲ့ဒီလိုလုပ်ရင်လည်းအမေရိကန်လူလူကအောင်ကြွဆန့်ကျင်ပါလိမ့်မယ
်ဒီလိုပါပဲသမ္မတတယောက်ကိုဆွဆွဲချက်နဲ့စစ်စစ်မဲ့လုတ်တိုင်းဥပဒေကြောင့်နဲ့နိုင်ငံရေးတို့အကြအထိတ်အညှိတွေရှိတတ်စမြဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်ခဲ့ကြသူတွေကအုပ်ချုပ်ရေးဥပဒေပြည့်ရေးတရားစီရင်ရေးဆိုတဲ့မနိုင်ဆုံးရအကြမှာအာဏာသီးခြားခွဲဝေမှုကိုလည်းမထိခိုက်ရလေအောင်သမ္မတကလည်းကွန်ဂရက်လွှတ်တော်တနည်းအားဖြင့်ဥပဒေပြုအဖွဲ့ကထိတ်ညှိနိုင်အောင်ဒီလိုစီစဉ်ထားခဲ့ကြတာဖြစ်ပါတယ်ဒါကြောင့်သမ္မတဒေါ်နယ်ထရမ့်ဟာရဇဝမှုတစုံတရာနဲ့ဆွဆွဲခံလာရရင်လဲဒါကိုတရားသူကြီးတွေဂျူရီလူကြီးတွေကမဆုံးဖြတ်ပဲကွန်ဂရက်လွှတ်တော်ကသာဆုံးဖြတ်နိုင်မယ်အလားအလာရှိနေကြောင်းပါတယ်ခင်ဗျာ
ကျေးဇူးပါရှင်ဦးကျော်စန်းသားပြောပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်မှာပါပထမအဆုံးနားဆင်ရမှာကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပါရှင်နိုင်ငံသားဖြစ်ခွင့်ရဖို့အတွက်လှုပ်ထုံးလုံနည်းတွေရှုပ်ထွေးပြီးတရင်အချက်လက်နှဲပါတဲ့အတွက်မတိနားမလည်သူတွေနိုင်ငံမဲ့ဘဝရောက်သွားရပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်1980မြန်မာနိုင်ငံသားဥပဒေအရမြန်မာပြည်မှာနိုင်ငံသား3မျိုးရှိနေပါလေပထမအမျိုးအစားကနိုင်ငံသားဖြစ်ပြီးနိုင်ငံသားစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါတယ်ဒုတိယကနိုင်ငံသားပြုခွင့်ရသူဖြစ်တဲ့အတွက်နိုင်ငံသားပြုမှုစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေတတိယအမျိုးအစားကအဲ့နိုင်ငံသားဖြစ်ပြီးအဲ့နိုင်ငံသားစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေဒီကပ်ပြားအမျိုးအစားတစ်ခုခုကိုမကိုင်ဆောင်နိုင်သူတွေကတော့နိုင်ငံမဲ့ဖြစ်နေပါလေဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်မြန်မာပြည်မှာမွေးဖွားပြီးနေရင်ထိုင်ရင်နိုင်ငံမဲ့ဘဝကိုရောက်သွားသူတွေလည်းရှိပါသေးတယ်ဒီလူတွေအကြောင်းကို Justice Business Smile Foundation ကအဖွဲ့ဝင်တွေကွန်ဆင်လေ့လာပြီးမပုံတင်မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာရန်တော်မကြာမီကတုတ်ဝေထားပါတယ်။ပသိမ်မော်မြိုင်ဘကိုးရန်ကုန်မန္တလေးမှာစစ်တမ်းခောက်ပြီးရေးထားတာဖြစ်ပါတယ်။ရှမ်းပြည်နယ်ကိုးကန်ဒေသမှာလည်းစုံစမ်းမေးမြန်းတော်တွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကိုးပိုင်အုပ်ချုပ်ရေးရရှိတဲ့ဒေသမှာမိဘမှာရှိတဲ့စာရဲစာတမ်းကိုလိုက်ပြီးမပေါ်တင်ကပြထုတ်ပြီးပြီမဲ့စာရွက်စေတမ်းရဖို့အခက်အခဲပြဿနာတွေအမျိုးမျိုးရှိနေတာကြောင့်နိုင်ငံမဲ့ဖြစ်သွားသူတွေရှိပါပဲ
နိုင်ငံမဲ့ဖြစ်နေသူတွေဟာစာရွက်စေတမ်းမရှိကြတာများတဲ့အတွက်မပေါ်တင်ရဖို့အခက်အခဲရှိသူတွေဖြစ်ပါတယ်နိုင်ငံသားဖြစ်ကြောင်းမပြနိုင်တဲ့လူမျိုးစုတွေဟာခွဲခြားဆက်ဆံတာကိုခံရနိုင်ပါတယ်ကမ္ဘာပေါ်မှာနိုင်ငံမဲ့စေတမ်းလောက်ရှိတဲ့နဲ့ ာရှမှာအများဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်ယုံကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာဘယ်လောက်ရှိနိုင်တယ်ဆိုတာကိုတော့မသိနိုင်သေးပါဘူးနိုင်ငံသားဖြစ်ခွင့်လျှောက်ထားတဲ့အခါမှာငွေလက်မှတ်အိမ်အောင်စုစည်းရင်းမိဘဘိုးဘွားရဲ့နေထိုင်ခွင့်အထောက်အထားစတာတွေလိုအပ်ပါတယ်လျှောက်လွှာစီစစ်ဖို့အတွက်လက်ထိုးရတယ်လို့ဆိုပါတယ်နိုင်ငံသားအဆင့်တစ်ခုခုကိုရတော့လေ15နှစ်မှတစ်ကြိမ်အနှစ်30မှတစ်ကြိမ်45နှစ်မှာတစ်ကြိမ်ကပ်ပြားအသစ်400ပြန်ပါတယ်ကပ်ပြားအသစ်ရဖို့လက်ထိုးရပြန်ပါတယ်တချို့ကတော့အသစ်လဲလိုက်ရင်ရထားတဲ့အဆင့်ထက်နေကျသွားမှာဆိုလို့အသစ်မလဲဘူးလို့ဆိုပါတယ
်တိုင်းရင်းသားဖြစ်မှနိုင်ငံသားဖြစ်မယ်ဆိုတဲ့1982မြန်မာနိုင်ငံသားဥပဒေကိုနားမလဲကြတာများပါတယ်နိုင်ငံသားဖြစ်ဖို့အတွက်လိုအပ်တဲ့စာရေးစာတမ်းရအောင်သက်ဆိုင်ရာအာဏာပိုင်တွေစီကိုလျှောက်လျှောက်အစဉ်အဆက်တင်နေရတာဟာအခြေခံပညာမရှိတဲ့လူနည်းစုတွေအဖို့အခက်အခဲဖြစ်ပါတယ်အစိုးရရဲ့လုံလီးလုံထုံးတဲ့ညွှန်ကြားချက်တွေကိုအများပြည်သူမသိနိုင်တာအဓိကပြဿနာဖြစ်ပါတယ်ကပ်ပြားသစ်လဲခြင်းရောက်လာရင်မလဲခြင်းသူကများပါတယ်မပုံတင်ဌာနကိုအယုံကြည်မရှိတဲ့သဘောဖြစ်ပါတယ်ဒါပေမဲ့နိုင်ငံသားဖြစ်မှုစာရွက်စာတမ်းအရဖို့ကိစ္စဟာငွေပေးနိုင်တဲ့အတိုင်းအတာပေါ်မှာမူတည်နေတယ်လို့အများကယုံကြည်ကြပါတယ်
လူဝင်မှုကြီးကြပ်ရေးဝန်ထမ်းနဲ့ပြည်သူလူထုကြားဆက်သွယ်ပေးနေတဲ့ကြားပွဲစားတွေကိုငွေပေးနိုင်ရင်ပေးနိုင်တယ်လို့လို့ရကံရအစဉ်ပြေတယ်လို့သိရပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်ခွင့်လျှောက်ထားသူရဲ့လူမျိုးနဲ့ဘာသာကိုလိုက်ပြီးပေးရတဲ့ငွေကြေးပမာဏကွဲပြားသွားပါတယ်။လျှောက်လွှာခြင်းဟာမျိုးရိုးနဲ့ပတ်သက်ပြီးမရေမရာဖြစ်နေရင်လူဝင်မှုကြီးကြပ်ရေးအရာရှိကပဲအဆုံးဖြတ်ပေးရပါတယ်။မွတ်စလင်ဘာသာဝင်ဆိုရင်ဘင်္ဂလီ၊ပါကစ္စတန်နဲ့အိန္ဒိယမျိုးနွယ်တဲ့ထဲသွင်းလိုက်ပါတယ်။ဘာသာရေးလူနည်းစုတွေနိုင်ငံသားဖြစ်ခွင့်လျှောက်တဲ့အခါမှာနိုင်ငံသားဖြစ်ခွင့်ပေးရမယ့်အစားအမျိုးသားမှတ်ပုံနဲ့ကပ်ပြားထုတ်ပေးတာမျိုးလည်းရှိပါတယ်။တချို့ဆိုရင်10နှစ်ကျော်ကြာမှကပ်ပြားရကြပါတယ်။ခက်ခဲအောင်လုပ်ပြီးလက်စားကြတဲ့သဘောဖြစ်နေပါတယ်
။ကွင်းစင်းလေးလာတဲ့ရက်ဒေတာကအသက်အစိတ်အောက်လူငယ်တွေထဲမှာ55ရာခိုင်နှုန်းဟာမှတ်ပုံတင်ဆိုင်ရွက်စာတမ်းမရှိဘူးလို့သိရပါတယ်။ဒါကြောင့်မို့1982မြန်မာနိုင်ငံသားဥပဒေအကြောင်းအလွဲတကူအများပြည်သူသိအောင်လုပ်ပြဖို့အလွန်လိုအပ်နေတယ်လို့ဆိုပါတယ်။ဒါလို့လို့ရမှာအစိုးရတဦးကြီးသာမကပဲအရက်ဖက်အသင်းအဖွဲ့နဲ့ဥပဒေဆိုင်ရာအဖွဲ့အစည်းတွေကလည်းခေါင်းဆောင်ပြီးပါဝင်သင့်တယ်လို့အကြံပေးထားပါတယ်။အင်္ဂလန်မှာတော့လူဝင်မှုကြီးကြရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအင်္ဂလိပ်လိုရောအခြားဘာသာစကားနဲ့ရောရေးထားပါတယ်။နိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားသတ်မှတ်တာကိုဖေရှားပြဖို့လိုအပ်တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်မှုဟာမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရဒေသကိုသာအခြေခံသင့်တယ်လို့အကြံပေးထားပါတယ်။ဥပမာမြန်မာပြည်မှာမွေးဖွားသူဟာမြန်မာနိုင်ငံသားဖြစ်ခွင့်ရှိပါတယ်။ဒါလို့မလို့ရင်မြန်မာပြည်မှာမွေးဖွားသူဟာနိုင်ငံမဲ့ဖြစ်သွားနိုင်ပါတယ်။နောက်တစ်ချက်ကတော့မောက်ပုံတင်ကပ်ပြားပေါ်မှာပြိုးနွယ်နဲ့ယုံကြည်ကိုးကွယ်မှုကိုပေါ်ပြထားတာပြီးမလုပ်ဖို့ Justice Business Smile Foundation အစီရင်ခံစာမှာအကြံပေးထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ဒေါ်လာလာတန်းတင်ဆက်တဲ့ American 3 Indian English စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင်
ဒီတွင်ပါ English American Style Ganda မှာမြင်းကြောင်လို့ဒီပြရတဲ့ line ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း out of line
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ထွက်နေတာရောက်နေတာ line line ကမြင်းကြောင်ဆိုတော့ဇကဇူခုန်ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်အပြင်ဘက်ကိုထွက်နေတာရောက်နေတာဖြစ်ပါတယ်ဒီတုန်းကစစ်တပ်ကလာတာဖြစ်ပြီးစစ်သားတွေတန်းစီပြီးစည်ရည်လိကျမယ်ချီတက်ကြမယ်ဆိုရင်လိုင်းပြင်ဘက်ကိုရောက်နေတဲ့စစ်သားဟာစီမင်းရလက်ခံနိုင်စရာရှိတာဖြစ်ပါတယ် EDM ဆိုတဲ့တော်ပိုက်ဒေဗေကလည်းဒီတိုင်းပါပဲလူချင်းဝတ်တိတ်ခါနဲ့ဖြစ်စီတက်ဆိုင်ရာစီမင်းတွေနဲ့ဖြစ်စီလက်ခံနိုင်စရာရှိတဲ့အခြေအနေကိုဒီအတုံးနဲ့ရည်ညွှန်းပြောတာဖြစ်ပါတယ်ဒါကြောင့်နေစဉ်ပွားမှာတူဦးဦးကလှုပ်လိုက်ပြောလိုက်တာဟာဆိုကားရရောက်တယ်လက်ခံနိုင်စရာမရှိဘူးယင်တိရရောက်တယ်ဆိုရင် out of line ဖြစ်နေတယ်ဆိုပြီးတော့ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်တနည်းကျမတို့မြန်မာမှာ လွန်ရကြတယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George Scoopy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mike, I think what you said to Jane is out of line. You should say sorry to her.
Mike, mean Jane ကိုပြောလိုက်တာလွန်ရကြတယ်လို့ထင်နေ။ဒါကြောင့် mean သူ့ကိုပြန်တောင်းပန်တင်တယ်လို့ထိပေရပါတယ်။George Scoopy ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mike,I think what you said to Jane is out of line. You should say sorry to her.
ခုဆက်လက်တင်ပြပြီးမှာကတော့
Put your neck on the line.
ဖြစ်ပါတယ်။ဆာလုံးပေါင်းက PUT put ကထားတာ YOUR ယောကတင်ရဲ့ NECK neck ကလဲပြီး ON on ကအပေါ်မှာ THE the LINE the line ကမြင်းကြောင်ဆိုတော့ဇက်စုခုရဲ့ဓာတ်ရိုက်အသေးပဲကမြင်းချောင်းပေါ်မှာကိုယ့်ရဲ့လေပင်ကိုထားတာပေါ့ idiom ဆိုရက်သူပိုက်ဒီပဲကတော့ကျမတို့မြန်မာမှာကိုယ့်လေပင်ကိုစင်းခံတယ်ဆိုရက်ဆူယိုးနဲ့စင်တူတယ်လို့ဆိုရမှာပါတခုခုအတွက်ကိုယ့်သိခါကိုယ့်အသက်ကိုယ့်ပစ္စည်းစသဖြင့်ညနာဆုံးရှုံးတဲ့အန္တရာယ်ရှိတဲ့ကြားကစွန်စားပြီးလုလိုက်တာဖြစ်ပါတယ်တနည်းတော့အာမခံတဲ့အတွက်တာဝန်ကြီးလာတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Scoopy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
Joe ga tu tinge jin Tom go alok khan mo tu sia thama go tu ga amakhan tawin yu bi mitta yak khan ke de. Khu ro tu naung da ya lo ma song phit ni bi lo deibe ya ba de. George go bi de u ma go naw ta khaw lila chi cha ya aw ma.
Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
Ku nao song tin pya pi ma ga ro.
Line one's pockets.
Phit par de. Sa lung paung ga L I N E line ga di niya ma kriya verb phit thong tha pi si tan tha ra ko su lo ba de. O N E apostrophe S one's got u tiao ye.P-O-C-K-E-T-S, pockets ga, engi da mam ho, paong bie e dwi, so ro, skwite khun ye, da yai, dewe ga ro, lut u diao ha, ko e te gu, si ta ra bo. Di niya ma, ko e te gu, bian si yin, ngwe ne, si le, si da mu, di itong ye, idiom, dewe ga le, loba ji bi, mati ya re ni ne, ko e taong ne, ko ngwe phi da, so lo da phi pa re. Tuth bi, ngwe ya bo, lwe zong ni ga ro, la sa re, ni be phi pa re.ကျမတို့မြန်မာမှာတော့လက်ဖေးဘူးတောင်းတာကအစဒါတယ်မကငွေကိုရအောင်လုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Scoopy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Corrupt officials are well known for lining their pockets
အဂရီလိုက်စားတဲ့အရာရှိတွေကသူတို့အိတ်ထောင်နဲ့သူတို့ငွေဖြည့်ကြတယ်လို့နာမည်ကြီးနေကြတယ်လို့အဓိပ္ပာယ်ရပါတယ် George Scoopy ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Corrupt officials are well known for lining their pockets.
ဒီတင်ပါ line ကိုချခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
out of line, put one's neck on the line, line one's pockets.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အခုနားဆင်ကြရတာကတော့ဒေါ်လှလှတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံမှလည်းတင်ဆက်နေပါရရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အခုလိုရေဒီယိုကထုတ်လွှင့်နေတဲ့အစီအစဉ်နဲ့တပြိုင်နက်တည်း Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းနားဆင်နိုင်ပါတယ်။ကျမတို့အခုဒုတိယပိုင်းနိုင်ရွယ်အတွက်စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကိုတင်ဆက်မှာပါ။တနှစ်ပြည့်ရခိုင်ပြည်နယ်အကြက်တဲဘလို့ဖြည့်ရှင်းမလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်။အခုတနှစ်ပြည့်ရခိုင်ပြည်နယ်အကြက်တဲဘလို့ဖြည့်ရှင်းမလဲဆိုတဲ့နေရာမှာဩဂုတ်လ25ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာစွန့်ရောက်အုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေနဲ့အတူပြဿနာတွေပေါ်ခဲ့တာအခုဆိုရင်တစ်နှစ်ပြည့်ပါပြီ။ဒါပေမဲ့လည်းအခုချိန်ထိဒုက္ခတွေတွေနေရပြန်ရေးအကောင့်ထဲမပေါ်နိုင်သေးသလိုလုံခြုံရေးပြဿနာတွေကလည်းရှိနေသေးပါ။လုံခြုံရေးနဲ့တည်ငြိမ်ရေးအပါအဝင်ရခိုင်ပြည်နယ်ရေးဖြည့်ရှင်းဖို့မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေဟာတစ်နှစ်အတွင်းဘလောက်အထိခီးပောက်ခဲ့ပါပြီလဲ။စိန်ခေါ်အခန်းဆက်ချက်တွေနဲ့ပတ်သက်လို့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားပါတယ်ဒီစီစဉ်ကိုထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေလိုက်အစီအစဉ်မှာတော့တနှစ်ပြည့်စွာဖြစ်တဲ့ရခိုင်ပြည်နယ်အရေးဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာဆွန့်ရောက်အုပ်စုရဲ့တက်ခတ်မှုကြောင့်နောက်ဆက်တွဲလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးတွေနဲ့အတူပြဿနာတွေပေါ်ခဲ့တာအခုဆိုရင်တနှစ်ပြည့်သွားပါပြီလူမျိုးရေးနဲ့တည်ငြိမ်ရေးပါဝင်ရခိုင်ပြည်နယ်အရေးဖြည့်ရှင်းမှုမြန်မာစိုးရဲ့ကြိုးပမ်းမှုတွေကတနှစ်အတွင်းမှာဘလောက်ထိခရီးပောက်ခဲ့ပါပြီလဲစိန်ခေါ်မှုတွေနဲ့ရှေ့မှာကျော်လွှားမဲ့ခက်ခဲတွေဘာတွေကြံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးကြမယ်ပုဂ္ဂိုလ်နှစ်ဦးလည်းလေလိုက်မှမှရောက်နေပါပြီ။တူဦးကတော့ရခိုင်တန်းသားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဖေးတန်းမှနောက်တူဦးကတော့ဒင်းစားဆရာဦးစီစုအောင်မြင့်မှဦးစီစုအောင်မြင့်ကတော့ရခိုင်ပြည်နယ်ဟိုအခွင့်အခါရရရလို့ကိုရင်တော်ရောက်တဲ့ရင်ယူနေတဲ့ပုဂ္ဂိုလ်တူဦးလည်းဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရခိုင်ပြည်နယ်မှာဒီတစ်နှစ်အတွင်းလက်ရှိချင်းနေနဲ့ပတ်သက်လို့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ရေဦးရသုံးသက်ချက်ကိုကြားချင်ပါတယ်။ဆိုတော့ဆရာဦးဖေးတန်းအရင်သုံးသက်ပေးပါခင်ဗျာ။ဒီပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်အခြေတဲ့နဲ့ပတ်သက်လို့ဖြစ်ရှင်းတဲ့နေရာမှာဘလောက်ထိခီးပောက်တယ်လို့ပြောနိုင်မလဲ။လုံခြုံရေးဒေသဖွံ့ဖြိုးရေးဘလောက်ထိတိုးတက်မှုတွေရခဲ့တယ်လို့ပြောနိုင်တယ်လဲဆရာ
။ကျွန်တော်ပထမဆုံးပြောချင်တာကနော်ကျွန်တော်ဟိုဒီရခိုင်ပြည်နယ်မှာရှိတဲ့ရခိုင်တိုင်းနာရီရောနောက်ပြီးတော့အစိုးရရောတပ်မတော်ရောအတူတူအများစုကတော့ဒီပြင်ပြီးပြတ်လာပေါ်မှာကျွန်တော်တို့ပုံမှန်ဒီအမြင်ပေါ့နော်အဲ့ဒါကတော်တော်ကိုအရေးကြီးပါတယ်အဲ့ဒီကိုကျွန်တော်တို့ကအရင်ဒီအင်္ဂလိပ်အစိုးရလက်ထက်ကနေပြီးတော့ဝင်ရောက်လာတယ်နောက်ပိုင်းမှာလည်းကိုယ်ဝင်လာတယ်အရီကျားနဲ့ဝင်လာတယ်အဲ့လိုဟိုစစ်ဖက်နိုင်ငံကပြင်ပြီးမြို့နေရဲ့မြို့နေရဲ့လို့ပဲကျွန်တော်တို့ဒီနိုင်ငံအများစုကအဲ့လိုယူဆထားကြပါတယ်ပြီးတော့ဒီပေါ်မှာကျွန်တော်တို့နောက်ပိုင်းမှာအာဒီလေချင်တဲ့ကိစ္စကလည်းပဲအကျံပေးတိကျမှုတွေတိုင်းတာတွေအသက်ခံရတယ်။နောက်ပိုင်းမှာလည်းဒီမှာအာဆာဆိုပြီးတော့အကျံပေးပေါ်ကြည့်နေတဲ့တိုက်ခိုက်ကြတယ်။အဲ့တော့မှာကျွန်တော်ကိုဟိုဒါပေါ့ဒီဒီဒီဒီပေါ်မှာအဒီခံစားချက်တွေရှိပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီဒီအဲ့ဒီခံစားချက်တွေဟာဒီနိုင်ငံတော်အစိုးရအနေနဲ့ဖြည့်ရှင်းတဲ့အခါမှာဒီတိုင်းရင်းသားတွေရောဒီမြေရှိပုဂ္ဂိုလ်တွေရောနိုင်ငံသားတွေရဲ့အဖြစ်အားနဲ့ပေါ့နော်ဒီနိုင်ငံတကာရဲ့ဖြစ်အားအဲ့ဒီကူဂျာမာလှုပ်ဆောင်ရတာဟာတော်တော်ကိုခီးမတင်ပဲဖြစ်နေတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်နိုင်ငံတော်ဆွေးနွေးအနေနဲ့လုပ်ခဲ့တာပေါ့ဗျာကော်ဖီအနာကော်မရှင်အစီအစဉ်ခံစားဖို့ရုပ်မှတ်ထားပြီးတော့အကောင့်တွေပေါ်လာပြီးရှိတယ်။အဲနောက်ပြီးတော့တစ်ဖက်ကပြန်လာမဲ့ဒီရဲ့လက်ခံဖို့အစီအစဉ်တွေလုပ်တာတွေရှိတယ်။ပြီးတော့ပြည်ပြည်ပကော်မရှင်တွေကိုဖွဲ့စည်းတာတွေရှိတယ်။နောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ရဲ့ ACR UNDP တွေနဲ့သဘောတူညီချက်တွေရှုပ်ဆောင်ကြတာတွေရှိတယ်။အဲနိုင်ငံကမှလည်းဒီဖြစ်စဉ်တွေကိုရှင်းပြအများကြီးဒီကကျူးစားခဲ့တော့ဒါမဲ့တစ်ဆက်ကပုဂ္ဂိုလ်တွေရဲ့လူင်ဆန္ဒနဲ့ကျွန်တော်တို့ပြီးနိုင်တဲ့အခြေအနေဟာတော်တော်ကိုကွာဟနေတယ်ပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲဒီတကယ်နိုင်ငံသားဖြစ်ရေးဆိုတဲ့ process ကမတော်ဘဲနဲ့တခါတည်းအပိအပိုင်တို့လူချင်းတွေကိုတောင်းနေတဲ့အခါမှာဒါကနိုင်ငံတော်အစိုးရအနေနဲ့လုပ်ပြီးနဲ့အဲ့ဒီကြားမှာရှာလဲလဲပြီးတော့ခရီးမတင်ဖြစ်နေတယ်လို့ ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဆရာဦးစီသူအောင်မြင့်သဘောထားလဲကြားချင်ပါတယ်။ဆရာဒီပြီးခဲ့တဲ့နှစ်အတွင်းမှာဒီအစိုးရဘက်ကဖြည့်ရှင်းမှုဂျိုးပန်းမှုတွေကဘယ်လောက်ဒီခီးပောက်ခဲ့လို့သုံးသပ်နိုင်မလဲခင်ဗျာ
။အဲအစိုးရဘက်ကဂျိုးပန်းနာရီရောတမရဘက်ကဂျိုးပန်းနာရီရောကျွန်တော်တို့ကအများကြီးမြင်ရတယ်။အများကြီးမြင်ရတယ်ဆိုတဲ့ဥစ္စာကပြဿနာကဖြစ်ပြီးသွားပြီ။ဖြစ်ပြီးသွားပြီးလဲနောက်မှာဆိုရင်ဒီပြဿနာကိုဖြည့်ရှင်းဖို့အတွက်ဆိုရင်စုံစမ်းရေးကော်မရှင်တွေလည်းအများကြီးဖွဲ့ခဲ့တယ်။အဲပြီးတော့မှနောက်ပြန်လေတီထောင်ကြီးပေါ့နော်ရခိုင်ပြည်နယ်ပြန်လေတီထောင်ကြီးဆိုတဲ့ကော်မရှင်တွေဖွဲ့တယ်အဲ့ဒီကော်မရှင်ကိုအကြံပေးမဲ့အဖွဲ့ဆိုတာကိုလည်းဖွဲ့တယ်အဲ့ဒီအကြံပေးဟာအကောင့်ထဲပေါ်မဲ့ဒီ UEHRDU ပေါ့လို့အဲ့ဒါတွေလည်းဖွဲ့တယ်အဲ့ဒီ HRD ရဲ့လုပ်ငန်းတွေကိုအကြံပေးမဲ့အဖွဲ့ဆိုတာတွေလည်းဖွဲ့တယ်အတော်တော်များဖွဲ့ပြီးတော့ဟိုလုတ်ခဲ့တာပဲဗျဒါပေမဲ့ကျွန်တော်တို့ကြည့်ခဲ့ခါကျတော့ပထမတစ်ချက်ကဘာလဲဆိုတော့တစ်ဖက်ကိုထွက်ပြေးသွားတယ်ဆိုတော့ခုနကတော့လို့အစိုးရရဲ့တရားဝင်ကျွန်တော်တို့မြန်မာနိုင်ငံအစိုးရရဲ့တရားဝင်ပြောပြချက်အရဆိုရင်ကိန်းတန်းက5သိန်း3000ကျော်ပေါ့ဟိုတစ်ဖက်ကနိုင်ငံတကာပြောတာတော့6သိန်းကျော်လို့ပြောတာပေါ့နော်အဲ့ဒီရေတွက်ကြီးကိုနိုင်ငံသဘောတူညီချက်နဲ့ပြန်လာမယ်ဆိုတော့လုပ်ငန်းစဉ်ကိုပြန်မစနိုင်သေးဘူးအဲ့တော့ဒီလုပ်ငန်းစဉ်မှာလည်းဟိုအောင်မြင်မှုမရသေးဘူးနောက်ဒုတိယတစ်ခုကဆိုရင်နိုင်ငံတကာဖိအားတွေနိုင်ငံတကာဖိအားတွေဆိုတဲ့ဥစ္စာလည်းဒါတိတိရှိထားလို့ရတဲ့ကိစ္စမဟုတ်ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတွေဘာတွေအကုန်လုံးကိုလာပြီးတော့ထိခိုက်နေတယ်ဆိုတော့ဒီအရေးပြင်ရော့ရေးကိစ္စကိုလုပ်နေကြတယ်လေဟိုကြိုးရတာတော့မှန်တယ်အများကြီးကြိုးစားနေတယ်အခုဆိုရင်အဲဒါစုံလွတ်လပ်တဲ့လူခွေရေးချုပ်ပေါက်တာတွေလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တွေလည်းဖွဲ့ပြီးတော့မှအလုပ်တာတွေရှိတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့တကယ်ကပြည်အားတွေရော့ကျသွားတာမတူတဲ့အခါကျတော့အဲ့ဒီဘက်မှာလည်းအောင်မြင်မှုမရဘူးနောက်ဒီထက်ကိုပို့ပြီးတော့အရေးကြီးတာကရေရှည်ပြဿနာပြည်ပရေးအတွက်ဆိုရင်ဒီဘက်မှာကြာရင့်နေတဲ့ဒါမိုးစေအတိုင်းဝိုင်းတွေရှိတယ်ပြီးတော့မှနောက်ငဘူမူရင်းနေထိုင်တဲ့တို့တိုင်းသားဒီခိုင်ပါဝင်တိုင်းသားတွေရှိတယ်။အဒီမှာနေထိုင်တဲ့လူတွေရဲ့ဟိုစားဝတ်နေရေးထိုင်ရနေရေးထိုင်ရေးကိစ္စတွေပါတယ်။အကုန်လုံးကလည်းဟိုအဆင်မပြေသေးဘူး။ဥပမာမွတ်စင်ဆိုတော့ပုံဆိုးတာပေါ့။အဲ့ဒီဒီခိုင်မြောက်ပိုင်းဒေသမှာဆိုရင်ဒါလုံခြုံရေးပြဿနာကြီးကြောင့်မလို့သူတို့အတားအဆီးတွေလုပ်ထားတာကြီးသူတို့ကိုယ်တိုင်စီးပွားရေးတွေပါကြီးလူလုံငန်းတွေမလုပ်နိုင်တာကြီးအဲ့ဒါကြောင့်အခက်အခဲတွေကြုံပြီးတော့နိုင်ငံတကာကိုဒီခုံနေရတာလည်းဒီနေ့ခြေကြီးပဲ။ဒီပြင်ကိုအဲ့ဒီမောင်တော်ခင်ဘယ်နဲ့မဆိုင်တဲ့အခြားသောဒီဘက်တောင်ဘက်ကအဲ့ဒီဘာလဲမြေနယ်ကြီးကမဆင်းနေဆိုရင်လည်းဒီမှာဒီအလဲပိုင်းတွေပါနိုင်ငံသားကိုထွက်ဖို့ဆိုပြီးတော့မှခိုးဝင်လို့ဆိုပြီးတော့မှဖမ်းမိတဲ့သတင်းတွေကလည်းကျွန်တော်တို့အမေတိုင်းလူလူသတင်းတွေမှာကျွန်တော်တို့ကတွေ့နေရတယ်ဆိုတော့အဲ့ဒီကနေဖတ်ပြနေရတဲ့အခြေအနေပေါ့နော်ဟိုနေရေးထိုင်ရေးစားရေးတောက်ရေးအဆင်မပြေရောက်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့တွေ့တယ်ဆိုတော့ဒီတစ်နှစ်ကျော်ကာလအတွင်းမှာကျွန်တော်တို့အတိမတ်ပြပါတယ်ကျွန်တော်မြန်မာအစိုးရကလည်းအကြီးအကျယ်ကြိုးစားနေပါတယ်တပ်မတော်ဘက်ကလည်းကြိုးစားနေတာကျွန်တော်တို့ပြပါတယ်ဒါပေမဲ့လုံးပြင်းလုံးထိုက်တဲ့ဟာအောင်မြင်မှုတွေမရသေးဘူးဆိုတာကိုတော့ကျွန်တော်ဟိုသတိပြုပါတ
ယ်။ဟုတ်ကဲ့ဆရာဦးစီသူအောင်မြင်ကျေးဇူးပါ။ဆိုတော့ဆရာဦးပေတန်ကိုတစ်ခုပြန်မေးချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီပြဿနာကဒီဟိုကြီးမားကျယ်ပြန့်လွန်းလာလားအခုလိုပေါ်လေဟိုတို့တိုးတက်မှုတွေဟိုမျိုးဖြစ်စေရင်တော့ဖြစ်မလာတာကဒီပြဿနာကိုနိုင်ကိုကကြီးမားကျယ်ပြန့်လွန်းလို့လားဒါမှမဟုတ်တာဝန်ရှိသူတွေဘက်ကကင်တွယ်ဆောင်ရွက်တဲ့နေရာတွေမှာအားနည်းချက်တွေရှိလို့လားဆရာဦးပေတန်အမြင်ဘယ်လိုရှိလဲခင်ဗျ။က
င်တွယ်ထူရှင်းမှုဆိုတာကတော့ဟိုဒီတနာကစလာတာလဲကြာပြီအဲ့ရောင်ဆွေးဆက်ချက်ပေါ့နော်တကယ်ဖြည့်ရှင်းမှုလဲအားနေခဲ့တယ်အဲ့အဲ့ကျမကိုဒီအိုက်ဒီတရားတွေနဲ့ဒီလိုခိုးဝင်လာတာဒီဒီလိုကိုဒီမှတ်ပုံတွေလုတ်ပြီးတော့အခွင့်အရေးပေးရတယ်နိုင်ငံရေးပြောရတယ်အများကြီးပဲအဲ့အဲ့ဒီလိုကိုတချိန်ကလဲအခွင့်အရေးပေးကြရတယ်ရှိတယ်အဲ့အဲ့ဂျာတဲမှာဒီဒေသရဲ့ဥပဒေစိုးမိုးရေးတို့ဟာတို့လဲအဲ့လှုပ်ဆောင်နိုင်တာမရှိဘူးသူတို့ရင်ကျင်းမှုဟိုဒီအလေးအထနဲ့အဲဒေသခံတွေလည်းအဲတက်နေနေရှိဘူးအဲဒီလုံလောက်နေကြဒီမှာအကြာကြီးတစ်ခါကြီးနေမှာအဲဒီကြက်နာတွေကတရှိနေခဲ့တာပါညဒီနေ့ဆွေးရတာဒါကိုဒီအကျန်းဖဲမှုဖြစ်လာတဲ့အခါမှာအာမူလကလည်းအချင်းအစီအစဉ်လည်းမရှိမူလကအချင်းတွေကိုလည်းဒီပန်းပန်းနိုင်နိုင်နေနေရှင်တွေလည်းနားလည်ခြင်းမရှိအဲနောက်ပြီးတော့ဒေသခံတွေရဲ့သဘောထားဆန္ဒတွေကိုလည်းနားထောင်တာမရှိရဘူးတာမရှိအဲ့လိုမျိုးအမောင်ကျွန်တော်တို့ကဖြည့်ရှင်းမှုကျူးလာနေတဲ့အခါမှာဒီကိစ္စတွေဟာမပြည့်စုံအောင်ဖြစ်နေပါတယ်။ဒီလိုအနေနဲ့အဲတကယ်တမ်းကျူးစားရှင်တွေလက်တွေ့မှာဒီဒေသရဲ့အခြေအနေဒီနဲ့ရောက်ခံတမိုင်းကြောင်းတွေကဒါပြီးတော့အလွန်ပြားချုပ်ထွေးပြီးတော့ကျွန်တော်တို့ဖြည့်ရှင်းရခက်ခဲတဲ့အခြေအနေတွေဖြစ်ပါတယ်။အဲတော့အတိတ်ကဒီလိုအနေနဲ့အဲ့ဒီဒေသကိုတရားဥပဒေစိုးမိုးရေးရဲ့ဒီလိုမျိုးကိုနော်ကျွန်တော်တို့ဟိုအရင်ကဝင်လာတဲ့ဒီလိုရှိမယ်ဒီနေ့မနေ့အဖာမဝင်လာတဲ့ဒီလိုရှိမယ်အဲ့ဒီလိုနိုင်ငံသားကိုကြောက်ဖို့အတွက်လုံငန်းစီကိုလည်းအဲဒါလုတ်ဆောင်လို့မရနိုင်တဲ့အခက်အခဲတွေရှိတော့ဗျာဥပမာဆိုတော့မျိုးဒီနိုင်ငံသားချင်းတောင်မှကောက်လို့မရဘူးတကောင်ချင်းတောင်မှအကောက်မခံဘူးအဲသူကပင်ဂလီဒီဆိုးရဲနာမည်နဲ့ကောက်ရင်အကောက်မခံဘူးဆိုတော့အဲ့တော့ကြီးကံကောစားလုတ်ပြီးတော့
အလားဒီလူတွေကဒီနိုင်ငံထဲတွားနေတဲ့လူငန်းကြီးတွေဟိုတစ်ချက်တည်းလုပ်နေတဲ့အခါမှာရှေ့ကိုဘယ်လိုမှမလျှောက်တာပဲဖြစ်နေတယ်ပေါ့အမှန်ကတော့နိုင်ငံသား process เนาะကျွန်တော်တို့ MVC ကတူပြီးမယ်အဲ့ဒါကိုလက်ခံပြီးတော့ဖြစ်တဲ့ခုနိုင်ငံသားဥပဒေနဲ့ဆက်စပ်မယ်ရတဲ့လူတွေကိုနိုင်ငံသားချင်းနိုင်ငံသားအခွင့်အရေးပေးမယ်ဟာတနင်္ဂနွေကိုတော့ပြင်းနေတတ်ပြင်းပေါ့ဗျာအဲ့လိုလုံနိုင်ရင်ဒါအတော့ accounted for နိုင်ငံရှင်ဒီပြတ်မှာအတိတ်ပြီးတော့ဟိုဒီအဖက်တည်းမရှိပါဘူးအဲ့လိုလုံငန်းမျိုးကိုကန့်ကျယ်လို့မရအောင်ကြည့်နော်နိုင်ငံက PR တွေပါဝင်တယ်ဒီလူတွေကတောင်းဆိုချက်တွေကဒီနေ့ပဲကျွန်တော်မျိုးရပါနိုင်ငံသားပြရမယ်အဲ့ဒါကျွန်တော်တို့ဟိုဒီ data ကိုအချက်ချင်းပြရမယ်ဆိုတာကနေရာပြရမယ်ဆိုတာကနိုင်ငံလုံးတော့စတဲ့ပြင်ပေါ်ကြတချို့ချင်းတွားရမယ်ကိစ္စတွေကိုနော်အခါတော့ PR ပြီးပြီးတော့အတောင်းဆိုတဲ့အခါမှာဒီရှိရလဲဘယ်လိုမှခုနကပြောတယ်လို့နိုင်ငံက PR နဲ့ဒီရင်းရဲ့လူဆန္ဒကြားမှာဘယ်လိုမှမဟုတ်ပါဘူးနော်ကြားညာနေတဲ့ပုံမျိုးဟိုဖြစ်နေတယ်နဲ့ဒါကတော့ဟိုကျွန်တော်ပြတ်ပြတ်သားသားတိုင်တယ်ရမယ်အဲသူတို့ဖြစ်စီနေတာဖြစ်မှာမဟုတ်ဘူးကိုယ်နိုင်ငံရဲ့ဥပဒေနဲ့ဒါကိုပြတ်ပြတ်သားသားလုပ်မယ်ဆိုရင်တော့ဟိုကျွန်တော်ဒီကိစ္စဟာဟိုတိတ်ပြီးတော့မခက်ခဲဘူးလို့ကျွန်တော်မြင်တယ်နိုင်ငံတကာရဲ့အလို့ဆန္ဒအတိုင်းပါအာကျွန်တော်တို့မြေဆန်းခရမ်းပြုပြီးတော့မြင်းကျင်ကနေနေဆိုရင်တော့ဒီပြတ်မှာဘယ်တော့မှပြည်စင်မှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်နော်
ဟုတ်ကဲ့ဆရာဦးစေစုအောင်မြင့်သဘောထားကိုခင်ဗျာအခုကျွန်တော်တို့အခုလို့အစိုးရပေါ်လေဟိုဖြစ်စေချင်တဲ့လောက်ဒီတိုးတက်မှုတွေကျွန်တော်တို့မမြင်ရတဲ့အပိုင်းတွေဟာပြဿနာကုန်တိုင်းကကြီးမားချေပြန့်လို့လားဒါမှမဟုတ်ဒီဟိုကင်နဲ့တွေ့တဲ့နေရာတွေမှာအားနည်းချက်တွေရှိနေလို့လားဆရာ
ကျွန်တော်တူချင်းပြလာချက်အရာဆိုရင်ပြဿနာကလည်းဟုတ်ပါတယ်ဒါသမိုင်းနဲ့ချီပြီးတော့လာတဲ့ပြဿနာဖြစ်တယ်ဆိုတာမှန်တယ်ဒါပေမဲ့ပြဿနာကိုကင်ပြေဖြေရှင်းတဲ့စီမှာဟိုနိုင်ငံအစိုးရပေါ့နော်မြန်မာနိုင်ငံအစိုးရဖြစ်စီဒေနိုင်ငံအစိုးရဖြစ်စီဘာဖြစ်နေတာလဲဒီစားဘလူးမျိုးကနေစပြီးတော့ကင်ပြယ်ဖြစ်နေလဲဆိုတော့ဟိုပန်ကန်နဲ့ဟို policy နဲ့ဒီကင်ပြယ်ဖို့လုပ်ရဲအဲ့တော့ကျွန်တော်နားလည်တာကဒီရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးသဖြင့်အဲ့ဒီမှာရှိနေတဲ့ Muslim နဲ့တပည့်ရဲအခုဆိုကျွန်တော်တို့ကဟိုဘလူးကလည်းတပ်တွေဖက်ကြရတဲ့အခြေတစ်ခုတော့တိကျပြီးသွားပြီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့တွေကဒီမှာမောင်းထုတ်ချင်တဲ့သူတွေကိုမောင်းထုတ်လို့မရဘူးဒီဥစားကြီးကဒီလိုပဲအခုဆိုရင်အစိုးရကိုယ်တိုင်လည်းဒါပြောရပြီးတပ်မတော်ကလည်းဒါကိုကောက်ွက်တာမရှိဘူးဒီလူတွေကျွန်တော်ပြန်လေဖတ်ပြရတဲ့ဒီကိုပြန်လက်ခံရမယ်မှာပဲဆိုတဲ့ဥစ္စာကဒါကတော့အကုန်လုံးလက်ခံထားပြီးတဲ့ဟာဖြစ်နေပြီနိုင်ငံတကာကလည်းဒီလိုပဲသဘောထားတယ်ကမ္ဘာကြီးလည်းသဘောထားတယ်ကျွန်တော်ကအစိုးရကိုယ်၌ကရောကိုယ်တော်ကလို့တပ်မတော်ကိုယ်၌ကလည်းဒီသဘောထားတယ်အတိတ်တွေကဘာလဲဆိုတော့ဒါကအရင်အရေးကြီးတဲ့အတိတ်တွေပါဒီလူတွေဒီနိုင်ငံတွေကနေမောင်းထုတ်ချင်တယ်မောင်းထုတ်ချင်လို့မရဘူးသူတို့ရဒီနိုင်ငံထဲမှာနေတဲ့လူပဲကျန်တဲ့ကိုယ်တော်ကလို့ပေါ့နော်သူတို့ကနိုင်ငံသားဖြစ်တာမဖြစ်တာဒါတွေကနောင်ကျွန်တော်တို့ကိုယ့်အကူကင်တွေရမယ်ကိစ္စကိုယ်တိုင်ပြည်ရဲ့ဥပဒေတွေနဲ့ကင်တွေရမယ်ကိစ္စအဲ့တော့အဲ့ဒီဥစ္စာကိုစပြီးတော့စဉ်းစားတယ်ဆိုရင်ကျွန်တော်ကဆက်ပြီးတော့ဟိုအကောင့်တွေဖော်လို့ရပြီအဲ့တော့သူတို့ဒီနိုင်ငံထဲမှာနေတဲ့လူတွေတို့အတိမတ်ပြလိုက်ပြီးဆိုတာနဲ့ဒီနိုင်ငံထဲမှာနေပြီးဆိုကြတဲ့ကကျွန်တော်တို့ရခိုင်တိုင်းသားတွေဆိုအနည်းဆက်ဆုံးပဲသူတို့တွေလည်းဆိုအကျိုးကကိုအဲ့ဒီမှာနေနေရတာနောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုလည်းဒီတိုင်းပြည်ထဲမှာနေတဲ့လူတွေဒီလူတွေကဟိုဆင်းရဲမွေးတေးပညာရည်နဲ့ပြီးတော့မှအလို့ဆိုးရတဲ့ပတ်ဝန်းကျင်ကြီးနဲ့အဲ့ဒီလူတွေကဖြစ်နေတယ်ဆိုရင်အထူးသဖြင့်ဒီခိုင်တိုင်းသားတွေအတွက်လုံးဝကိုကောင်းတဲ့ပတ်ဝန်းကျင်ဖြစ်လာမှာမဟုတ်ဘူး။နောက်ဒုတိယတစ်ခုကျွန်မနိုင်ငံအတွက်လည်းကောင်းတာဖြစ်လာမှာမဟုတ်ဘူး။အဲ့ဒီလိုသဘောထားကျဲပြီးတော့ပြဿနာတွေကိုအဆင့်အဆင့်ဖြင့်ဖြေရှင်းနိုင်မယ်ဆိုရင်ပြည်နယ်မဲ့လမ်းကြောင်းကိုရောက်မယ်။အလုံးစုံရဲ့ပြဿနာတွေအခုတည်းကဒီမှာသွားတဲ့ပြဿနာအရင်းကနေမှအဲလူတို့ကဆိုရင်ဒီလိုသဘောထားရှိခဲ့ဖို့မရဘူး။ဒီလူတွေကိုကျွန်တော်တို့ကပြောသလိုပေါ့ဒီနိုင်ငံထဲမှာရှိတဲ့လူတွေကောင်းထုတ်လို့မရတဲ့လူတွေလို့အဲ့လိုမျိုးဟိုဥစားပေါ့နော်ခိုင်ယူထားဖို့မရဘူးအဲ့ဒီအားနဲ့လည်းပြဿနာကကြီးထွားလာတော့ပြဿနာကိုကင်ပြယ်တော့မယ်ဆိုရင်လည်းဘုရားတော်ကအစိုးရဖြစ်စီကျွန်တော်တို့ဒိုင်းသားတွေဖြစ်စီတပ်မတော်ဖြစ်စီအကုန်လုံးကဘုရားတော်ကကျွန်တော်ပြောတဲ့ဒီလူတွေကကျွန်တော်တို့နိုင်ငံထဲမှာနေထိုင်တဲ့လူတွေအဖြစ်ဟိုသတ်မှတ်ပြီးတော့မှအဲသူတို့တွေကိုကောင်းတဲ့ပတ်ဝန်းကျင်တွေဖန်တီးပေးရမယ်ဆိုတဲ့ဥစ္စာနဲ့အစပြုလိုက်တယ်ဆိုရင်အဲဒါအစီအပြေနဲ့လမ်းကြောင်းပေါ်ရောက်သွားမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစီဆိုမြင့်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကိုအောင်ဆွေနိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပါကိုအောင်ဆွေနိုင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအောင်ဆွေနိုင်ပါအခုကကကျွန်တော်နေရင်တော့ဒီကိုဘကသမားနေနေရနော်ကိုဘကမမဦးဆိုတာကဒီအာသာဖွဲ့ရနေပြီးတော့တိုက်လို့အော်ဂူဗီအာရန်ကြီးညာတန်းထွက်ပြီးတိုက်လို့ဒီဥစ္စာတက်တာကိုဘကမမဘူးမမတဲ့နေရာမှာသူကဘာဖြစ်လဲဆိုတော့ကြာတော့ဟိုတိုက်ထုတ်တဲ့နေရာမှာအပြင်ဖြစ်အောင်လုပ်လိုက်တဲ့ဥစ္စာတွေကိုရှင်းရမှာအဲ့ဒီဒီစစ်တက်ဖြစ်အောင်လုပ်တဲ့ဥစ္စာမှာကြာတော့ဝန်ခံတဲ့နေရာဝန်ခံတာလေအင်းဒီဟာကိစ္စကြာတော့ဝန်ခံတာလေထုတ်တဲ့လူတော့ပြပြတဲ့လူပြေးထားတဲ့ဒါကြောင့်ဝန်ခံတာအပြီးဆုံးအောင်ဝန်မခံလို့ဒီပြဿနာတွေကဆက်တက်နေရလို့ကျွန်တော်မြင်နေကြ
ကိုယ်ကမှန်တယ်ဆိုလို့ရှိရင်အမှန်တရားကိုနိုင်အောင်မလုပ်နိုင်တဲ့အဲဟိုရေးချင်းမရှိလို့လို့ကျွန်တော်အမြင်နဲ့
ဟုတ်ကဲ့ဒ
ါနဲ့ပတ်သက်လို့ဒီအင်းတင်းရွာကိစ္စကိုကြာဝန်ခံတယ်တနည်းအားကြတော့ဟိုဝန်ခံမှုဆိုတဲ့ဥစ္စာကတပတ်ဒီကြားအမြင်နဲ့ဒီကနိုင်ငံအမြင်နဲ့ကြည့်တဲ့အခါကျတော့လုပ်ခဲ့တာလည်းရှိတာပဲအဲသူတို့ကကျွန်တဲ့ဥစ္စာမလုပ်ဘူးဆိုတဲ့ပုံစံမျိုး
โอเคဆိုလိုတာတော့ကိုအောင်ဆွေးနိုင်ဆိုလိုချင်တာတော့အဓိကတော့ဒီအစိုးရဘက်ကတုံ့ပြန်တဲ့နေရာမှာပွင့်လင်းမြင်သာမှုတွေအားနေတဲ့အတွက်ဟိုကိုဘက်ကမှန်တာရှိရင်တော့မှပဲဟိုမှန်တဲ့အတိုင်းမပြောနိုင်တဲ့အားနေချက်တွေရှိတယ်ဆိုတော့ထောက်ပြခြင်းလည်းလို့ကျွန်တော်နားလဲပါတယ်ခင်ဗျာဆိုတော့နောက်တူဖြစ်တဲ့ဒီကိုမင်းထိုက်ကိုလည်းအလှည့်ပေးခြင်းပါတယ်ထိုင်းနိုင်ငံကိုမင်းထိုက်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဟိုအချိန်မှရှိတာတဲ့ဆင်းနေသွားတဲ့ဦးလေးအားလုံးလည်းစကားတွေလည်းကျွန်တော်လည်းနားထောင်လိုက်ပါပြီ။ဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံဆိုတဲ့နိုင်ငံမိသားစုတစ်ခုလို့ကျွန်တော်တို့ကသဘောထားမိပါလိမ့်ခင်ဗျ။အမိသားစုတစ်ခုလို့သဘောထားတဲ့အခါမှာဒီပင်ကလီဆိုတာလားဒါမှမဟုတ်ရိုမင်ညာလားအဲ့ဒါတွေကျွန်တော်တိတ်စိတ်ဝင်စားပါဘူးခင်ဗျ။အဲတကယ်စိတ်ဝင်စားတာဒီလူတွေဟာမြန်မာနိုင်ငံမှာလာနေကြတယ်။ဒါမြန်မာပြည်သားသူတို့ဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီရခိုင်မှာဖြစ်ပွားခဲ့တဲ့ဒီကြေတနာရဲ့အရင်ခံနေတွေကြည့်ခဲ့တာလေးပေါ့နော်သူတို့တွေကပူပေါင်းပြီးတော့ပါဝင်ခဲ့သလားဒါမှမဟုတ်ဖော်ထုတ်ခဲ့သလားပေါ့အေးအဲ့ဒါလို့လည်းမရှိဘူးဒါပေမဲ့ဟိုဒီရခိုင်မှာဖြစ်ခဲ့တဲ့ကြေတနာကြောင့်မြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်မြန်မာတပ်မတော်ကဟိုအကြောင်းတစ်ခုကိုကြောင့်ဒါလို့ဖြစ်ရှင်းရတဲ့အချိန်အခါကာလကြတော့သူတို့ကထွက်ပြေးကြတယ်ဒါကကျွန်တော်တို့မြင်တဲ့အမြင်ကတော့ဘယ်လိုပုံစံဘယ်လိုထွက်သွားရလဲဆိုတော့လက်ချတော့မပြနိုင်ပါဘူးစဉ်းစားလို့ရနိုင်တာတစ်ခုကဒီအရာဘယ်ရလာလဲဆိုတာနင်းမြေကန်ဒေတာအနည်းအနည်းနာမှာအနည်းပတ်ဝန်းကျင်ဆုံးရှိဆုံးလူတွေဟာအ ਨੇ ဆုံးတော့တိရမှာပါခင်ဗျာနည်းနည်းလေးဆိုရင်တိရမယ်အကြောင်းတစ်ခုကိုတော့တိရလိမ့်မယ်ဒီအာသာရီကဘယ်လိုဖြစ်ပါလဲဆိုပူပေါင်းပြီးတော့ဘာဝင်မှုမရှိပဲမရှိပါပဲလေတဲ့ထွက်တော့သွားတယ်ဒါပေမဲ့အခုလက်ရှိမြန်မာနိုင်ငံကရှိတဲ့ဟိုအစိုးရပေါ် NDI အစိုးရရောကိုစစ်တပ်တွေရောအားလုံးပေါ့မြန်မာတမတော်ရောအကုန်လုံးလက်ခံမယ်ဆိုတဲ့အချိန်ကြတော့လေဟိုသူကဟိုလိုချင်တာတွေများလာတယ်မင်းမြန်မာနိုင်ငံသားတွေဆိုလို့ရှိရင်မိမိဒီရှိမှရှိတဲ့အနေဝင်ရောက်ပြီးဆွေးနွေးကြရမယ်ပူပေါင်းကြရမယ်ပေါ့ဒါပေမဲ့ဒီလိုတော့လည်းရှိတော့လည်းရှိတာပေါ့လေဒီတစ်ဖက်ကလည်းပြောတာလေးတွေတော့ခုခုတော့ရှိပါတယ်
ဟုတ်ကဲ့ကိုမင်းထက်ဟိုနည်းနည်းလူရင်းတူရှင်းဟိုရအောင်ပြောပါကျွန်တော်ကျန်တဲ့လူတွေလည်းအလှည့်ပေးခြင်းလို့ပါခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာအဲ့အဲ့လိုက်အတိုင်းဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဟိုကျွန်တော်တယောက်တည်းအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒီဟိုကောင်းစင်မှာပါတဲ့ဗလဲတိုးတက်မှုဘယ်လောက်ရှိပြီလဲဘယ်လောက်ရှိလဲဆိုတော့တိုးတက်မှုဖြစ်အောင်လုပ်တယ်ဒါပေမဲ့လုံရင်လုံရင်နဲ့ဟိုမိသားစုတစ်ခုရဲ့ဟိုအပြင်ဘက်ကလာတဲ့စကလုံးတန်းနေဈားတွေကဟိုအားလုံးနဲ့လည်းပတ်ဝန်းကျင်နဲ့အဆင်ပြေအောင်လုပ်ရမယ်ဒီညီတွဲမှာရှိနေတဲ့ပြဿနာကိုလည်းအဆင်ပြေအောင်လုပ်ရမယ်ဆိုလို့
ဟုတ်ကဲ့ပါကွန်မန်တားရေ
တော်တော်ကိုခက်ခဲပါလေခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ကွန်မန်တားပါဝင်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံဒီဒုက္ခသည်စခန်းမှာရောက်နေတဲ့ကိုအစ္စလမ်ဖြစ်ပါတယ်ကိုအစ္စလမ်ရေကိုအစ္စလမ်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ရှေ့မှာဆွေးနွေးချက်တွေလဲကိုအစ္စလမ်လဲနားထောင်နေတော့ကြားမှာပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ကပေါင်းနဲ့ရှိပြီးတော့မြန်မာနိုင်ငံမှာဘောဘပီကေလက်ထက်ကနေစပြီးတော့နေထိုင်ခဲ့တယ်ကျွန်တော်ဝန်ကြီးလူမျိုးပစုပါအမေအတိကျွန်တော်ကနိုင်ငံတော်အခွင့်အရေးလေးရခင်ရ1954မှာကျွန်တော်နိုင်ငံတော်အထက်တန်းနဲ့ကျွန်တော်နိုင်ငံတော်အခွင့်အရေးနိုင်ငံတော်အခွင့်အရေးအပြည့်အဝရရှိဖြစ်သူဟိုလူမျိုးတွေပါအဲနောက်မှ CC ရလက်ထက်မှာကျွန်တော်တဖြည်းဖြည်းလက်ခုလာတာနဲ့ကျွန်တော်နောက်ဆုံးမှာအခု2018ခုနှစ်မှာကျွန်တော်ကမောင်းတုတ်ခံရတာပါကျွန်တော်ကတွန်းလာတဲ့ဘင်္ဂလားမောင်းပါဘူးကျွန်တော်ကဘင်္ဂလားဆိုတာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆိုင်တဲ့လူတွေကိုဘင်္ဂလားလို့ခေါ်ဆိုတာပါကျွန်တော်ဘင်္ဂလားလူမျိုးလည်းမဟုတ်ဘူးဘင်္ဂလားလည်းမဟုတ်ကျွန်တော်ဒီရစီပါဦးနဝန်ကြီးချုပ်ဦးနောမြန်မာနိုင်ငံရဲ့တောင်းဆောင်တဖို့ပါဘူချုပ်အောင်ဆန်းလက်လေးလေးပတ်ကြည့်ပြီးဘူချုပ်အောင်ဆန်းနဲ့မြန်မာနိုင်ငံရဲ့တောင်းဆောင်တဖို့ပါအဲ့ဒီဘူချုပ်အောင်ဆန်းလက်ထက်မှာကျွန်တော်ဦးနလက်ထက်မှာကျွန်တော်နိုင်ငံသားအစားရဲ့အခြေဝရရှိခဲ့တဲ့ဒီမြို့ကြီးပါမာတော့ဟိုအကွာပုဇော်ကဖြစ်ရတော့နည်းနည်းမိုင်းရင်းပြီးတော့တစ်ဆက်ပဲမြေကျော်ဟောပြီးတော့ဆွဆွပြီးတော့ပြတ်တာရှိပါတယ်ဒါပေမဲ့ကျွန်တော်ကွန်းလာမြန်မာနိုင်ငံကိုဆွံ့နေခံတဲ့လူမျိုးရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ကိုအစ္စလမ်ရေ
ကျွန်တော်ကပြောချင်ပါတယ်
။ဟုတ်ကဲ့ကိုအစ္စလမ
်ကျွန်တော်ကမြန်မာအစိုးရကကျွန်တော်ဟုတ်ကဲ့မြန်မာအစိုးရကကျွန်တော်ကိုသိမြဲတဲ့စိတ်ဓာတ်သဘောထားရှိနေစီကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးကိုအဲတရားပြီးတော့ကျွန်တော်သူရဲ့အိတ်ချမှုကိုပဲကျွန်တော်လိုလာတာပါကျွန်တော်သိရနိုင်တဲ့သ ောင်းတာမဟုတ်ဘူးတိကျပြင်နေလို့လွန်လာတာမဟုတ်ဘူးတိကျပြည့်ပြီးတော့နေတိုင်းတဲ့မျိုးလည်းမဟုတ်ပါဘူးကျွန်တော်ကလူမျိုးပေါင်းစုံနဲ့အတူတကအရှင်တဲ့နေတိုင်းတဲ့စိတ်တဲ့သဘောမှအပြည့်အဝရှိပါလေ
ဟုတ်ကဲ့ကိုအစ္စလမ်သဘောထားဆွေးနွေးရကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုနောက်ထပ်သောထရှင်တူဆက်သွယ်ထားတာလေလိုင်းပေါ်မှာရှိနေပါတလက်စားတဲ့အလဲပေးချင်ပါတယ်ကိုရီမွန်ထိုင်းနိုင်ငံကပါကိုရီမွန်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ရီမွန်ပါကျွန်တော်အနေနဲ့ပြောချင်တာကဒီအခုနိုင်ငံတကာလေးလာလူတောင်းတလူတွေတဲ့ပြောဆိုချက်တွေအခုရခိုင်မျိုးသားပါတီတို့ပြောဆိုချက်တွေကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာဟိုသူအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်တဲ့ပူးပေါင်းဆောင်ရွက်ပြီးမှကာကွယ်တည်တာကိုကာကွယ်ဖို့လိုပါတယ်အစိုးရအနေနဲ့လောက်ဆောင်တော့မပြီးသေးဘူးကာကွယ်နေဆိုရင်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့မပြီးလေမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ပေါ့နော်
ဟုတ်ကဲ့ကို
ကျွန်တော်ဒီလားပါပဲဒီလားပါပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကိုကြီးမွန်ဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့စာပါကိုရန်တိုင်းဖတ်ပြပေးပါဦးခင်ဗျာ
မျိုးသားပြန်လည်ရင်ကြားစီပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့အခြေခံဥပဒေပြင်ဆင်ရေးအစရှိတဲ့ပြည်ပင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲကြိုးပမ်းဆောင်ရွက်နေချိန်မှာရခိုင်လူမျိုးရေးပြဿနာကိုပါရောပြီးဖြေရှင်းနေရတဲ့အတွက်ရှေ့မှာလည်းအကဲဆန်းစိန်ခေါ်မှုတွေအများအပြားနဲ့ရင်ဆိုင်ရနိုင်သေးတယ်လို့ယူဆမိပါတယ်အထူးသဖြင့်နိုင်ငံတကာပြဿနာအသွင်ပုံဖော်နေကြတဲ့ကုလသမဂ္ဂ American EU OIC နဲ့နိုင်ငံတကာအဖွဲ့အစည်းတွေတစ်ဖက်ဆောင်တဲ့ဆွဆွဲချက်တွေကိုဖြေရှင်းတဲ့နေရာမှာကာကွယ်ရေးနဲ့ပြည်ထောင်ရေးဟာအစိုးရစီမံခန့်ခွဲမှုအောက်မှာမရှိခြင်းဟာအဓိကအားနဲ့ကျဲလို့ယူဆမိပါတယ်။နောက်ပြီးပြည်ပသတင်းမီဒီယာတွေရဲ့တစ်ဖက်ဆောင်းတဲ့ရေးသားဖော်ပြချက်တွေကိုအစိုးရနဲ့ပြည်တွင်းသတင်းမီဒီယာတွေကထိထိရောက်ရောက်မတုံ့ပြန်နိုင်တာဟာအစိုးရရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဥပဒေတွေရဲ့အားနဲ့ကျဲလို့ပဲယူဆမိပါတယ်။ဘင်္ဂလီချေးရွာတွေကိုနေမီရှင်းလင်းရေးလုပ်ခဲ့တဲ့စစ်တပ်ကမီးရှို့တာတွေရှိနိုင်သလိုအာစာကျန်းဖတ်သမားတွေကိုယ်တိုင်ရည်ရွယ်ချက်ရှိရှိမီးရှို့တာတွေလည်းရှိနိုင်ပါတယ်။သို့တော်ပြည်ပသတင်းမီဒီယာတွေကတော့အာစာကျန်းဖတ်သမားတွေအကြောင်းပြောဆိုကြတာအလွန်နှဲပြီးစစ်တပ်နယ်မြေရှင်းလင်းအကြောင်းသာဦးစားပေးဖော်ပြနေကြတာဟာပြဿနာဖြေရှင်းတဲ့နေရာမှာအစိုးရအတွက်ကြီးမားတဲ့စိန်ခေါ်မှုတွေလို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါအမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါ။နောက်စာတစ်စောင်ကတော့ Abdul Hamid ဆိုပြီးတော့ဟိုဆိုပြီးတော့ကျွန်တော်တို့ Facebook ကနေပေးပို့ထားတာပါ။မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တို့ရိုဟင်ဂျာလူမျိုးရဲ့အနာဂတ်မျှော်လင့်ချက်မှာတစ်နှစ်ပြည့်တဲ့အထိဘာမှမတိုးတက်ပါဘူး။မြန်မာအစိုးရကပြန်လည်ခံရေးစ조사မှုကနိုင်ငံတကာဖိအားကိုရောကြစေရေးတသက်ပါအခုချိန်ထိရိုဟင်ဂျာလူမျိုးလို့မခေါ်စေချင်ပါဘူးပြည်တွင်းရိုဟင်ဂျာဒုက္ခသည်တွေစစ်တွေမျိုးကိုမူရင်းနေရာရက်သို့အခြေချနေထိုင်ရန်လုံမပေးပါဘူးသီတော်မောင်းတော်မျိုးနယ်တွင်ကြန့်ရှိနေသောရိုဟင်ဂျာတွေကိုလည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီလုပ်ပေးနိုင်မှုအစိုးရကအခွင့်အလမ်းမပေးတဲ့အပြင်ခရီးသွားလာခွင့်ပညာသင်ခွင့်အလုပ်လုပ်ခွင့်ငါးဖမ်းခြင်းထိန်းချုပ်ခြင်းပိတ်ထားစေပါနောက်တစ်နှစ်ပြည့်တဲ့အထိပုံမှန်144နဲ့သွာလာလှုပ်ရှားမှုကန့်သက်ထားစေပါဘာမှလှုပ်ရှားလို့မရတဲ့အခြေအနေပါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိစ္စဟာအဝေးကြီးပါလို့သုံးသပ်ယူဆမိပါတယ် VOE ရဲ့တဲ့
ဟုတ်ကဲ့ဒါတော့ဟိုဘင်္ဂလားဒေ့ရှ်နိုင်ငံတွေကျွန်တော်တို့ပြဖို့ထားတဲ့စာစာမှာနောက်တူကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့ရှေ့လျားတဲ့နောက်ခံသမိုင်းကြောင်းတွေရှိခဲ့ပူပါတယ်လက်တလောကိစ္စတွေကြောင့်သာနိုင်ငံတကာကအာရုံစိုက်လာကြတာပါတစ်ဖက်နိုင်ငံစခန်းတွေမှာနေရတဲ့ဒုက္ခကလည်းမသေးလာပါဘူးတနာစရာအခြေအနေလို့ထင်မိပါတယ်နှစ်ဖက်နိုင်ငံတွေကလည်းပြန်လည်ခံရေးသဘောတူထားပြီးသားပါလူတွေစစ်စစ်တာလက်ခံရေးစခန်းတွေဆောက်လုပ်တာအတော်ခီးရောက်နေပါပြီတော်ဒီရောတော့ပါလက်ခံမှုဆိုတာတော့မဖြစ်နိုင်ဘူးလို့ထင်ပါတယ်ပြန်လာမဲ့သူတွေကစီကံတရားနဲ့ဂုဏ်သိက္ခာရှိရှိပြန်လာကြရင်နိုင်ငံတကာကမျှော်မှန်းတယ်လို့ဖြစ်လာမှာပါလက်ခံသူတွေကလည်းနှွေးထွေးမှုဆန္ဒမှုတွေနဲ့ကြိုးဆိုနေပါပြီပြန်လာဖို့ပဲလိုပါတော့တယ်နိုင်ငံတကာဖွဲ့စည်းရေးအနေနဲ့အပြစ်တင်အငင်းပွားစရာတွေမပြောပဲအပြစ်သဘောနဲ့မြင်ပေးကြပြောပေးကြပါကူညီပေးကြပါလို့အကြံပေးချင်ပါတယ်မေတ္တာသီးသာအားထားရဖြစ်နိုင်ပါစေဆိုပြီးသူကရေးပါတယ်ဆိုတော့ဘလို့ပဲဖြစ်ပေါ့လေဒီထွက်သွားတဲ့သူတွေအားလုံးကတော့ဟိုတစ်ဖက်နိုင်ငံကဥပဒေမဲ့ဝင်လာတဲ့သူတွေမဖြစ်နိုင်ဘူးထင်ပါတယ်အစိုးရဘက်ကလည်းဒါကိုဒီအချက်ကိုလက်ခံထားရဆိုစောစောဆရာဦးစီသူအောင်မြင်နဲ့ထောက်ပြပါတယ်ဆိုတော့ဥပဒေမဲ့ဝင်လာတဲ့သူတွေကြီးပြဲဆိုလဲငကိုရဲအစိုးရကစစ်စစ်ပြီးလက်ခံမယ်ဆိုပြီးတော့ပြောမှလည်းမဟုတ်ပါဘူးဆိုတော့ကျွန်တော်တို့ကတင်းတင်းမြတ်မြတ်နေနိုင်ရေးကိုပဲစဉ်းစားလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေ့မှာဆရာဦးပေတန်းကိုကျွန်တော်အစီအစဉ်လဲအဆုံးသတ်ဖို့အချိန်ရတိတ်မကျန်တော့ပါဘူးနှစ်ဖက်အတိုင်းအဝိုင်းအနေနဲ့ပြန်လဲတင်းမြတ်ရေးမှာအဓိကကျွန်တော်တို့ဘာတွေလုပ်တင်နိုင်များရှိမယ်လို့ဆရာဦးပေတန်းယူဆပါလဲခင်ဗျာ
ကျွန်တော်တို့ဒေသကတော့ဒီပုဂ္ဂိုလ်တွေပေါ်မှာနော်အရင်တုန်းကလည်းပဲအတူတူကနေထိုင်ရေးဟိုမှာပြတ်နာတွေမရှိခဲ့ပါဘူး။ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေဒေသခံတွေဆက်ကပြတ်နာကိုစတင်နေကြတာတမိုင်းမှာမရှိခဲ့ပါဘူး။ဒါဆိုအခုလည်းပဲဒီအာစာကျန်းဖက်ရှိရချင်းကအဓိက
အချာအချမ်းပြကျော်လည်းပြည်သူလက်နက်ကန်တပ်ဖွဲ့အနေနဲ့တတိယသမားဒီတိုင်းမှာလက်နက်ကန်ဖွဲ့လို့သိရှိတာမဟုတ်ပါဘူးအဲ့ဒီရွာထဲမှာပဲဒီဘာသာရေးအစွမ်းရောက်ဒီကမြောက်ပင်ပြီးတော့မချင်းချောက်ပြီးတော့အုံနဲ့ချင်းနဲ့ရွာခံတွေကဝင်တိုက်တဲ့အခါမှာစကန်းသုံးတွေဝင်တိုက်တဲ့အခါမှာဒီသမရကပြန်ပြီးတော့နေရှင်နဲ့ခါဒီဘုံပါဝင်ရည်ရတဲ့နေနေတဲ့ချင်းပါအဲ့လိုထွက်ပြေးသွားကြတာပဲ ှင်လည်းအများကြီးဒေသခံတွေအသက်ခံရတာရှိရဲ။အဲဒါရအနာရီယာဖြစ်တာရှိရဲ။အဲလိုသူတို့အမှုချေချေနေတဲ့ပုံစံမျိုးကိုတအားစိုးထိန်းချနေကြပါတယ်။သူတို့လည်းပြန်ပြီးနေထိုင်ဖို့ဆိုတာလည်းအရှင်မျိုးအပြင်းမှာတော့ဘယ်လိုမှယုံကြည်စိတ်ချမှုကြီးဖြစ်လာမှာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်ကဒီတိုက်ရဲ့နော်ကျွန်တော်တို့အပြားဥတွေစိုးမှုကြီးကိုနိုင်ငံတော်ကဟလာဒီအခွင့်အရေးနဲ့လုံဆောင်ပေးပြီးတော့ဒီလိုကိုဥပဒေနဲ့အရင်အဲကျွန်တော်တို့ကဒီလိုလုံးဝလက်မခံဘူးပြောမပြောပါဘူးကျွန်တော်တို့ပေါင်းထုတ်ခဲ့တာလည်းမဟုတ်ပါဘူးသူတို့လုံးရတဲ့ဒီလိုအဲအဲတောင်းခံပေါ်ရတာဖြစ်ပါတယ်အဲဒီလိုမျိုးလက်ခံမယ်လို့နိုင်ငံတော်ကပြောပြီးပြီဒါပေမဲ့အရန်ကရောလက်မခံဘူးအရင်စလိုလက်မခံဘူးအဲလူတွေကိုနည်းနည်းတိတိနဲ့အဲနိုင်ငံတော်ရဲ့ဥပဒေနဲ့အညီလက်ခံမှာဖြစ်တဲ့တွင်နဲ့ဒီလူတွေကပထမဆုံးကတော့ဒီလုံငန်းစီမှာအာဒီရှိရှိနဲ့ပါဝင်ဖို့ပြောရတယ်နိုင်ငံတော်ကဖြစ်အားကိုပဲကျွန်တော်တို့ကဒီစိတ်ကြီးလုံးနေနေချိန်မှာကျွန်တော်တို့အနေနဲ့ဒီမှာကလို့နောက်ပိုင်းမှာဦးတို့ပြတ်မှာဖြစ်လာနိုင်ကြတယ်အကြောင်းရှိပါတယ်အကြံပေးတမားတွေပါတလားတကယ်နိုင်ငံသားဖြစ်ရလားအဲ့ဒါဒီကိုကြီးကြီးပြောရတော့ကျွန်တော်အရှိရမယ်ပြီးတော့မှအဲ့ဒီနေရာမှာကျွန်တော်တို့ရခိုင်တိုင်းရင်းသားတွေရဲ့အပြည့်အဝလုံချုံရေးလူတွေရဲ့လုံချုံရေ
း
အကုန်လုံးကိုနိုင်ငံတော်ကတာဝန်ယူပေးနိုင်မယ်ဆိုရင်တော့ဒီပြတ်မှာအဖြစ်အပျက်ပြင်ရင်အရှားလာမယ်လို့ကျွန်တော်ကယူဆပါတယ်
โอเคပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းတင်းစားဆရာဦးစီတော်အမြင့်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်ကျမတို့အခုလိုတိုက်ရိုက်လေလိုက်အစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတိုက်ရိုက်တင်ဆက်နေပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသရရှင်ကြီးရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ကျမတို့တိုက်ရိုက်လေလိုက်အစီအစဉ်မှာလည်းပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။တနည်းအနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ရုရှားတိုက်ခိုက်ခံဆောင် LSC Navalny ကိုမော်စကိုမြို့တော်မှာဖမ်းဆီးလိုက်ပါတယ်။သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုံမှုနဲ့ပထမတစ်ခါဖမ်းဆီးခံရတာကနေပြန်လွတ်လာတာနှစ်လပဲကြာပြီးတဲ့နောက်အခုထပ်ဖမ်းခံရတာပါ။ဘာကြောင့်ဖမ်းဆီးလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပေမဲ့ကြာခင်ရပိုင်းကတော့ Navalny ကသူ့ရဲ့ blog မှာမော်စကိုမြို့တော်နဲ့တခြားမြို့ကြီးတရားနီးပါးမှာစက်တင်ဘာလ9ရက်နေ့ကျရင်သမ္မတပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုံမယ်လို့ပြောထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရပေါ်အန္တရာယ်ဖြစ်စေတဲ့တာလီဘန်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေချိန်မှာပဲနိုင်ငံရဲ့လူမျိုးရေးအကြံပေးပုဂ္ဂိုလ်အသက်59နှစ်အရွယ်မိုဟာမက်ဟာနစ်အက်မာအကြောင်းပြချက်မရှိဘဲနဲ့ရုတ်တရက်နှုတ်ထွက်သွားပါတယ်။သူ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်သမ္မတကြီးဟမဒူလာမိုဟစ်ကိုအစာထိုးခံရမယ်လို့အာဖဂန်သမ္မတရုံးကကြေညာထားပါတယ်။ဩဂုတ်လ25ရက်နေ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့တွေကိုအာစာအကြမ်းဖက်အဖွဲ့ကတိုက်ခိုက်တာခံရပြီးတဲ့နောက်မြန်မာတပ်မတော်နဲ့လူမျိုးရေးတပ်ဖွဲ့တွေကနိုင်ငံရေးရှင်းလင်းရေးဆက်စပ်ရေးတွေလုပ်ခဲ့ပြီးနောက်ဆက်တွဲအနေနဲ့ဒုက္ခသည်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့နှစ်ပတ်လည်နေ့ပါဒီနေ့အထိမ်းအမှတ်ဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေစုဝေးပြီးဆန္ဒပြပွဲတွေနဲ့ဝတ်ပြုစုတောင်းပွဲတွေစနေနေ့ကလုပ်ကြပါတယ်သမ္မတဒေါ်နယ်ထရမ့်မှာဟီလာရီကလင်တန်ရဲ့အီးမေးလ်အသုံးပြုမှုအရှုပ်တော်ပုံပေါ် FBI စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ထပ်ပြီးဝေဖန်လိုက်ပြီးတော့အချိန်တကူရောက်ရင်သူ့အနေနဲ့ဝင်ပြီးကင်တွယ်ရဖို့ရှိတယ်လို့ပြောပါတယ်အမေရိကန်ရေတပ်ရဲ့အမှတ်နှစ်ရေတပ်ဖွဲ့ကိုတရားဝင်ပြန်လည်ဖွဲ့စည်းလိုက်ပြီဖြစ်ပြီးမြောက်အတ္တလန္တိသမုဒ္ဒရာကိုအာရုံစိုက်ပြီးတော့အချိန်တိုးမြင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မြောက်အတ္တလန္တိသမုဒ္ဒရာဟာစီးရီကာလအဆုံးသတ်သွားပြီးကလေးကမတွေ့ရသေးတဲ့နှုန်းနဲ့ရုရှားစစ်ဖက်ဆလုရှားလှုပ်ဆောင်နေတဲ့နေရာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Dave Magnus ပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.